Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ဇန်နဝါရီလ18ရက်ကြာသပတေးနေ့ညပဲ VOA မြန်မာပိုင်းအစီအစဉ်လေးကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်အစီအစဉ်ထွင်နေပါပြီရှင်ကျွန်မစုမြတ်မော်မှာဒီညပဲအစီအစဉ်တွေကိုစီစဉ်တင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ Syria နိုင်ငံမြောက်ပိုင်း Manbij မြို့ကစားသောက်ဆိုင်ဆိုင်ရှိမှာတိုက်ခိုက်ဗုံးခွဲသမား2ဦးရဲ့တိုက်ခိုက်မှုကြောင့် American နိုင်ငံသား4ဦးသေဆုံးသွားပါတယ်အမေရိကန်သမ္မတကတွေ့ဆုံလို့ဆက်မဲ့ဝါရှင်တန်ခီးစဉ်အတွက်မြောက်ကိုရီးယားထိပ်တန်းရရှိတဲ့အောင်တရုတ်နိုင်ငံပေကျင်းမြို့တော်ကိုဒီနေ့ပဲရောက်လာပြီးဝါရှင်တန်ကိုဆက်လက်ထွက်ခွာလာပါတယ်ဒီလိုထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော့ကိုစုံဝင်းလိုင်နဲ့သူကြီးညာပေးသွားမှာပါ
ထိပ်တန်းသတင်းတွေကြီးညာပေးရင်တော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံကတင်ပို့တဲ့အိန္ဒိကအမျိုးအစားဆန်လုံးရှည်ကို EU ကအခွန်ကောက်တော့မှာကြောင်းဘယ်လိုတက်ရောက်မှုတွေရှိလာနိုင်ပါသလဲ
high quality ဆန်တွေတင်ပို့နိုင်အောင်ပေါ့နော်high quality rice တွေပို့နိုင်အောင်လုပ်နေတဲ့အချိန်မှာဒီလိုအခက်အခဲတခုကြုံတွေ့ရတော့ကျွန်တော်တို့ဘက်ကဟိုရှင်းတန်းမှုကိုတော့ကြိုးစားရမယ်အနေအထားပို့ဖြစ်သွားတာပေါ့နော
်မြန်မာနိုင်ငံစံစဘာအသင်းချုပ်အထွန်းတွေတွင်မှုဖြစ်ပါတယ်အပြည့်အစုံကိုမကြားခင်မှာကြားရပါမယ် NLD ပါတီဝင်အဖြစ်ကနေအပြီးတိုင်ထုတ်ခံရတဲ့အေယာဝတီတိုင်းဒေသကြီးလွှတ်တော်ဒုဥက္ကဋ္ဌတာဝန်ကိုလွှတ်တော်ကရုပ်သိမ်းမသိမ်းနဲ့ရခိုင်ပြည်နယ်မှာအစိုးရတပ်တွေနဲ့ရခိုင်လက်နက်ကိုင်တပ်တွေကြားဖြစ်နေတဲ့နောက်ဆုံးတိုက်ပွဲအကြောင်းတွေကိုကြီးညာကြားရမှာဖြစ်ပါတယ်မြန်မာနိုင်ငံကကျန်းမာရေးစနစ်ကိုဘလို့ပြုပြင်ပြောင်းလဲနေတယ်လဲဆိုတာသိရမယ်ကျန်းမာရေးကဏ္ဍဥောက်ခင်ရဲ့တုံ့တက်ချက်နဲ့တိုင်းရင်းသတင်းထွာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဥမှာပါအခုအရင်ဆုံးတော့ဒီနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းနိုင်တို့ကအခြေညာပေးကြပါမယ်ရှင
်စီးရဲနိုင်ငံမြန်ပိုင်းဘန်ဖစ်မြို့ကစတောက်ဆန်ဆန်ရှိမှာအထက်ကဘုံကွဲသမား2ရဲ့တက်ခတ်မှုကြောင့်အမေရိကန်နိုင်ငံသား4ဦးသေဆုံးသွားပါတယ်တက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့တွေစီးရဲကနေပြန်လည်ရုတ်သိမ်းတဲ့အခါကျင်းဝမဲ့အလားအလာတွေပေါ်မှာလဲမိကုန်းနေဖက်ပေါ်လာနေတာပါ IS စစ်စစ်သွေးကြွအဖွဲ့ကတော့မနေ့ကတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသလိုကြီးညာလိုက်တယ်လို့တက်ခတ်သူကစီးရဲနိုင်ငံသားဖော်ဝင်တူဖြစ်ပြီးကင်းလည်နေတဲ့အမေရိကန်နဲ့ညွန်မောင်းတပ်ဖွဲ့ကိုပြစ်မှတ်ထားခဲ့တာဖြစ်ကြောင်းလဲပြောဆိုခဲ့တာပါတက်ခတ်မှုတွင်အမေရိကန်တပ်ဖွဲ့ဝင်အုပ်ဖော်ချင်းပြီးသေဆုံးကြောင်းလဲမန်ဘစ်မြို့ကဆရာဝန်တွေက video ကိုပြောပါတယ်တရားရသူတွေကိုအင်းနီချင်းအီဗန်နိုင်ငံကစီးကန်းတွေကိုပို့ဆောင်ခဲ့ကြောင်းလဲအမေရိကန်ကထောက်ခံမှုပေးထားတဲ့စီးရဲဒီမိုကရက်တစ်အင်အားစုဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်ပောက်ကွဲမှုအတွင်းအမေရိကန်ရဲ့သားဝန်ထမ်းတူနဲ့ကာဝေးဌာနခန့်ထွက်ဝန်ထမ်းတူတို့တိစုံကြောင်းလဲအမေရိကန်စစ်တပ်ကမနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါတက္ကသိုလ်မှကြောင့်အမေရိကန်တပ်ဖွဲ့ဝင်3ယောက်လဲတရားရခဲ့ပါတယ်အမေရိကန်တပ်ဖွဲ့ရဲ့ပုံမှန်ကင်းလည်နေချိန်တက္ကသိုလ်မှဖြစ်ခဲ့ကြောင်းလဲအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုခဲ့တာပါတက္ကသိုလ်မှပြန်နေရကဗီဒီယိုတွေတပ်ပုံနေထဲမှာတော့အလောင်းတွေပြန်ကျင်းနေရပြီးသူတွေပြေးချင်နေတဲ့နေရာတွေကိုလည်းတွေ့ရပါတယ်တက္ကသိုလ်ခံရတဲ့နေရာအမေရိကန်နဲ့ညွန်မောင်းမဟာမိတ်တွေစုံလစ်ရှိတဲ့နေရာဖြစ်တဲ့အကြောင်းလဲအခင်းဖြစ်ရနေရာကကိုယ်တိုင်တွေ့သူတွေကပြောပါတယ်တက္ကသိုလ်မှကြောင့်အရသာ၁၀ဦးတက်မနေတည်ဆုံကြောင်းလဲဘရစ်တင်ခြေဆိုင်စီရလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုထားပါတယ်
အစိုးရရန်ရဲတချို့ရဆိုင်ထားတာတွေအဆုံးသတ်ပြီးအခုသတင်းပတ်အတွင်းမှာပုံမှန်ပြန်လည်လက်ပတ်နိုင်ခြင်းမရှိဘူးဆိုရင်သမတော်နဲ့ထရန့်အနေနဲ့စီစဉ်ထားတဲ့နိုင်ငံတော်အခြေပြမင်းငွန်းကိုပြောကြားမယ့်ရက်ကိုရွှေ့ဆိုင်းတာဒါမှမဟုတ်စာနဲ့ပဲထုတ်ပြန်တာသူတို့မဟုတ်သမရအင်ပြူတော်ကနေပဲပြောကြားတာမျိုးလို့သိတယ်လို့အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအပုထုနေမှာပြောကြားလိုက်ပါတယ်နေ့စဉ်ကျင်းပမယ့်ဖြစ်တဲ့နိုင်ငံတော်အခြေပြမင်းငွန်းကိုစီစဉ်ထားတဲ့အတိုင်းဇန်နဝါရီလ29ရက်နေ့မှာပြုလုပ်ဖို့အတွက်လုံခြုံရေးအခြေအနေစိုးရင်စရာရှိနေကြောင်းပလိုစီကပြောပါတယ်အစိုးရရန်ရဲတချို့ရဆိုင်ထားတဲ့အထက်သမ္မတနဲ့သူ့မိသားစုကိုလူညွန့်ရေးတာဝန်ယူပေးရတဲ့ Secret Service နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနတို့အတွက်ရန်ပုံငွေတွေပါဖြတ်တောက်ခံထားကြောင်းသမ္မတထံပြပို့တဲ့စာထဲမှာပလုစီကရေးထားပါတယ်။သမ္မတထွန့်ရဲ့လုံခြုံရေးအဖွဲ့တွေဟာလည်းအစိုးရရန်ဒီယာတချို့စတင်ရဆိုင်တဲ့ဒီဇင်ဘာ22ရက်နေ့ကလေးကလာစားမရပဲအလုပ်လုပ်နေကြရတာပါ။ဒါပေမဲ့သက်ဆိုင်ရာဌာနတွေဟာနိုင်ငံတော်အခြေပြမင်းကွန်းပြောကြားမဲ့အစီအစဉ်ကိုထပ်ပံ့ပေးဖို့ရန်နှုန်းပြည့်အစဉ်သင့်ဖြစ်နေကြောင်းအမိမြေလုံခြုံရေးဝန်ကြီးဌာနဝန်ကြီးကာစတန်နီလ်ဆန်ကပြောပါတယ
်အမေရိကန်ကဦးဆောင်ပြီးအာဖဂန်တာလီဘန်တွေနဲ့ငြိမ်းချမ်းဆွေးနွေးမှုတွေဆက်လုပ်နိုင်မှုပါကစ္စတန်နိုင်ငံကအချိန်မြင့်ကြိုးပမ်းနေပါတယ်ဒါပေမဲ့လည်းဆွေးနွေးပွဲအောင်မြင်မှုရဖို့မရဖို့အတွက်ကတော့ဆွေးနွေးရဲ့နှစ်ဖက်ကြားမှာသာလုံးဝမတည်နေတဲ့အကြောင်းလဲပါကစ္စတန်ဆိုတဲ့တာဝန်ရှိသူတာဝန်ကပြောဆိုထားကြတာပါအာဖဂန်နိုင်ငံပြန်လည်တင်းမြစ်ရေးအမေရိကန်ထုတ်ကိုယ်စဲဆမ်မစ်ခါလီဇာကတော့ဒီနေ့ပဲပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကိုရောက်လာခဲ့ပြီးပါကစ္စတန်မှာရောက်နေစဉ်သူဦးဆောင်တဲ့ကိုယ်စဲဖွဲ့နဲ့တာလီဘန်တွေဘက်ကစစ်ဆင်ညှိနှိုင်းမှုတွေတိုက်ရိုက်တွစ်ဆုံပြင်းမယ်လို့လည်းမျှော်လင့်ထားကြပါတယ်။အာဖဂန်နိုင်ငံကာဘူးမြို့တော်ကနေပါကစ္စတန်နိုင်ငံကိုမထွက်ခွာခဲ့မနေတော့ကတော့အထူးတန်နမန်ခါလီဇာကတာလီဘန်တွေနဲ့မကြခင်တွေ့မယ်ကြောင်းပြောဆိုထားပါတယ်။ တွေ့ဆုံနိုင်မှုလဲကြိုးစားနေတဲ့အကြောင်းပြောဆိုသွားပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ဒီချိန်ထဲမှာပဲထူးခြားမှုတစ်ခုဖြစ်အာဖဂန်သမ္မတအက်ရှရဖ်ဂါနီကလည်းဒီနေ့ပဲပါကစ္စတန်ဝန်ကြီးချုပ်အမ်ရန်ခန်ကိုတယ်လီဖုန်းဆက်စကားပြောဆိုခဲ့ပြီးအာဖဂန်ငြိမ်းချမ်းရေးအတွက်ကြိုးပမ်းမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါရဲ့။အာဖဂန်ငြိမ်းချမ်းရေးနဲ့တင်းမြေရေးအတွက်ရည်ရွယ်သက်သက်ကူညီခဲ့တဲ့ပါကစ္စတန်နိုင်ငံပေါ်ကျေးဇူးတင်တဲ့အကြောင်းလည်းအာဖဂန်သမ္မတရုံးကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရှေ့လာမယ့်ရက်အနည်းငယ်တွင်အရေးကြီးတဲ့ဖြစ်ထွန်းမှုတွေတွေ့မြင်ရမှာဖြစ်တဲ့အကြောင်းလည်းပါကစ္စတန်ဆိုရနဲ့နှိစက်သူတွေကပြောဆိုနေကြပေမဲ့အသေးစိတ်တွေကတော့ပြောဆိုတာမျိုးမရှိကြပါဘူး။
ဗြိတိသျဝန်ကြီးချုပ်ထရေဇာမေဟာလွတ်တော်အတွင်းဗုဒ္ဓနေ့ကသူ့ဘော်အယုံကြည်မရှိအစိုးတင်သွင်းပြီးမဲခွဲဆုံးဖြတ်တာကိုအနိုင်ရလိုက်ပါတယ်။ဗြိတိန် EU တဲ့ကနှုတ်ထွက်ရေးသဘောတူညီချက်ကိုလွတ်တော်ကတခဲနဲ့ကန့်ကွက်မဲပေးလိုက်ပြီးတဲ့နောက်တနေ့မှာအတိုက်ခံပါတီကဝန်ကြီးချုပ်အပေါ်အယုံကြည်မရှိအစိုးတင်သွင်းခဲ့တာဖြစ်ပါတယ်။အခုလိုအယုံကြည်မရှိအစိုးတင်သွင်းမှုအပေါ်အနိုင်ရလိုက်တာကြောင့်ဗြိတိန် EU တဲ့ကနှုတ်ထွက်ရေးလွတ်တော်ရဲ့ထောက်ခံမှုရနိုင်ဖို့ဝန်ကြီးချုပ်အနေနဲ့အာရုံစိုက်လှုပ်ဆောင်နိုင်တော့မှာဖြစ်ပါတယ်။အဆိုပြုချက်အစ်စ်ကိုတော့ဝန်ကြီးချုပ်အနေနဲ့တနင်္လာနေ့နောက်ဆုံးထားပြီးအောက်လွှတ်တော်မှာတင်သွင်းရမှာဖြစ်ပေမဲ့ဘလို့အဆိုပြုချက်ဖြစ်မယ်ဆိုတာမသိရသေးပါဘူး။ထောက်ခံမဲ325မဲ၊ကန့်ကွက်မဲ306မဲနဲ့အနိုင်ရလိုက်ပြီးတဲ့နောက်ဗုဒ္ဓနေ့ညမှာပဲဗြိတိန် EU တဲ့ကနှုတ်ထွက်ရေးBrexit ကိစ္စကိုဆွေးနွေးဖို့ပါတီကောင်းဆောင်တွေကိုဝန်ကြီးချုပ်မေကဖိတ်ကြားခဲ့ပါတယ်။ဗြိတိန်အနေနဲ့ EU တဲ့ကနေတတ်မှတ်ထားတဲ့မတ်လ29ရက်နေ့မှာနှုတ်ထွက်မှာဖြစ်ကြောင်းသူ့အပေါ်အယုံကြည်မရှိအစိုးကိုဗုဒ္ဓနေ့မှာမဲခွဲမဆုံးဖြတ်ခင်ဝန်ကြီးချုပ်ကပြောကြားခဲ့ပြီးနှုတ်ထွက်ရေးအတွက်လက်တွေ့ကြတဲ့အစီအစဉ်ရှိမှသာစစ်ဆန်ညှိနှိုင်းရေးအတွက်လိုအပ်တဲ့တက်တန်းကို EU ဘက်ကတိုးပေးမှာဖြစ်ကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြတာပင်းနဲ့ညာဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်တို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုသွားမဲ့မြောက်ကိုရီးယားထိပ်တန်းအရာရှိတယ်ဟာတရုတ်နိုင်ငံဘေကျင်းမြို့တော်ဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံရေဟွန်သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားအစိုးရရရှိကင်ယုံချိုဟာတရုတ်နိုင်ငံက Air China လို့ရောင်းလိုက်တဲ့ဒီနေ့နောက်ပိုင်းဝါရှင်တန်ကိုရောက်လာမှာပါ။အမေရိကန်တောက်ချာနေမှာတော့မြောက်ကိုရီးယားရရှိအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးပြီးနောက်ပိုင်းအင်ပီရိုမှာသမ္မတထရန့်ကိုနှုတ်ဆက်ဖို့လည်းစီစဉ်ထားပါတယ်။အမေရိကန်သမ္မတနဲ့တွေ့ဆုံချိန်မှာတော့မြောက်ကိုရီးယားကောင်ဆောင်ထံကစာတမ်းကိုပေးအပ်ဖို့ရှိတယ်လို့လည်းရေဟွန်သတင်းကဖော်ပြထားတာပါ။အမေရိကန်သမ္မတတူဖြစ်တာဝန်ယူထားချိန်မှာပထမဆုံးအချိန်မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံမှုဖြစ်ပြီးခဲ့တဲ့နှစ်ဇူလိုင်လတဲ့စင်ကာပူနိုင်ငံမှာကောင်ဆောင်တို့တွေ့ဆုံကြတာဖြစ်ပါတယ်။သမိုင်းဝင်ထိပ်သီးဆွေးနွေးပွဲနောက်ဆက်တွဲဖြစ်နှစ်နိုင်ငံကောင်ဆောင်တွေမကြခင်နောက်တစ်ချိန်တွေ့ဆုံပြမယ့်အလားအလာတွေကြီးထွားလာနေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်ထဲမှာမြောက်ကိုရီးယားကောင်ဆောင်ဟာလည်းတရုတ်နိုင်ငံဘေကျင်းမြို့တော်ကိုတွားရောက်ခဲ့တာပါ။တရုတ်နိုင်ငံခီးစဉ်အတွင်းသမ္မတရှီချင်းဖြစ်တဲ့တွေ့ဆုံခဲ့တဲ့အတွက်လည်းအမေရိကန်သမ္မတနဲ့မတွေ့ခင်မှာတရုတ်ကောင်ဆောင်နဲ့အရင်တိုင်ပင်ပုံရတယ်လို့ခန့်မှန်းချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ပထမတစ်ချိန်စင်ကာပူနိုင်ငံကထိပ်သီးတွေ့ဆုံပွဲမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်နေဆုံးသတ်ရေးနှစ်ဖက်ကြားရေဝီယားဆန်ဆန်သဘောတူညီချက်ရခဲ့ကြတာပါ။ဒါပေမဲ့လည်းတိုးတက်မှုတချို့အတွက်အမေရိကန်ရဲ့တက်ခတ်မှုတွေကိုရှော့ပေးဖို့မြောက်ကိုရီးယားကတောင်းဆိုနေတယ်လို့အမေရိကန်ကလည်းနျူကလ িয়ার လုပ်ငန်းတွေအရင်ဆုံးရပ်ဖို့တောင်းဆိုနေတဲ့အတွက်နောက်ဆက်တွဲဆွေးနွေးမှုတွေရှေ့မထိုးနိုင်ပဲဖြစ်နေရပါတယ်
။တရုတ်နိုင်ငံရဲ့စီးပွားရေးမူဝါဒဆိုင်ရာအကြီးအကဲလည်းဖြစ်ဒုသမ္မတတဦးလည်းဖြစ်တဲ့လီဟေးဟာစီးပွားရေးဆိုင်ရာကိစ္စရပ်တွေဒုတိယအကြိမ်မြောက်ဆွေးနွေးဖို့အခုလနောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုလာရောက်မှာဖြစ်ပါတယ်။ဒုသမ္မတလီဟေးဝါရှင်တန် DC ကိုဇန်နဝါရီလ30ကနေ31ရက်နေ့ထိတွားရောက်မှာဖြစ်ကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနပြောခွင့်ရကောက်ဖန်းကပြည်ညို့မှာတရင်တော့တီကိုပြောပါတယ်သူကိုအမေရိကန်ဘာသာရေးဝန်ကြီးစတီဗင်မနူချင်းနဲ့ကွန်တွဲဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်လစ်တိုက်ဇာတို့ကဖိတ်ကြားခဲ့တာလို့ဆိုပါတယ်နှစ်နှစ်နိုင်ငံအကြားကွန်တွဲဆိုင်ရာသဘောထားကွပ်ပြမှုတွေကြောင့်ကမ္ဘာစီးပွားရေးကိုကမောက်ကမဖြစ်သွားစေခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်ညို့မှာအောက်ခွန်ဆိုင်ရာကိစ္စရပ်တွေပြည်လဲရေးအတွက်နှစ်ဖက်ကိုယ်စားလှယ်တွေရဲ့ပထမကြိမ်ဆွေးနွေးမှုအတွင်းပြည်လဲနိုင်မဲ့အရေးလက္ခဏာရှိခဲ့တာကြောင့်ဒုတိယကြိမ်ထပ်မံဆွေးနွေးကြဖို့ဖြစ်လာတာပါနိုင်ငံကြအခွန်နဲ့အပြန်အလှန်တိုးမြှင့်ကောက်ခံတာကိုဇန်နဝါရီလ1ရက်နေ့ကစပြီးဂျပန်90ကြာဆန်းငံ့ထားကြဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီကျင်းဖင်တို့နှစ်ဦးပြီးခဲ့တဲ့လတုန်းကသဘောတူညီမှုရပြီးတဲ့နောက်မှာအခုလိုကွန်တွဲဆိုင်ရာဆွေးနွေးမှုတွေကိုပြုလုပ်လာတာလည်းဖြစ်ပါတယ်
ဒီစစ်တပ်ကကျူးကျော်တိုက်ခိုက်တာကိုခုခံတဲ့ပုံစံမျိုးနဲ့ထိုင်ဝမ်စစ်တပ်ကကြီးစစ်တွေတုံးပြီးဒီနေ့ပဲစီးရီးလိချင်းခဲ့ပါတယ်တိုက်ချွတ်မျိုးရဲ့ နောက်ဘက်ကလွန်ကလေ့ကျင့်မှုမှာတော့ပြည်မှတ်တွေကိုလည်းနဲ့ကြည့်ရဆေးရဲအနေနဲ့ပြစ်ခတ်လေ့ကျင့်ခဲ့လို့ထိုင်ဝမ်ကျွန်းမြောက်ဘက်စင်ချူးလီတက်စကန်ကပြည်သူနိုင်ငံလို့မေရက်လီယန်နေတိုက်လီယန်နေလဲမိုးရွာနေတဲ့ကြားကပဲလေ့ကျင့်မှုမှာပူးပေါင်းပါဝင်ခဲ့ကြတာပါပြည်နိုင်ငံအနေနဲ့ထိုင်ဝမ်ကျွန်းပေါ်အင်အားသုံးပံ့ခွင့်ရှိကြောင်းနဲ့ပြန်လည်ပေါင်းစည်းရမလွဲမသွေကျွန်းအောင်မှာဖြစ်တဲ့အကြောင်းတရုတ်သမ္မတရှီချင်းဖြင့်ဒီလန်သမိတ်မှာပြောဆိုခဲ့ပြီးနောက်မှာပဲစီရေးလေ့ကျင့်မှုထွက်ပေါ်ခဲ့တာပါထိုင်ဝမ်သမ္မတဆိုင်ယန်ဝမ်ကတော့တရုတ်သမ္မတရဲ့မှတ်ချက်ကိုလက်ခံတာထိုင်ဝမ်ပြည်သူတွေရဲ့ယုံကြည်မှုနဲ့သစ္စာနာကိုသစ္စာဖောက်အောင်ရောက်တဲ့အကြောင်းပြောဆိုထားတာပါထိုင်ဝမ်နိုင်ငံအတွက်တရုတ်နိုင်ငံစနစ်တစ်ခုဟုတ်ချုပ်မှုပုံစံကိုလည်းထိုင်ဝမ်သမ္မတကပယ်ချထားပါတယ်
။မြန်မာအစိုးရဟာ2018ခုနှစ်အတွင်းရိုဟင်ဂျာမွတ်စလင်နဲ့တခြားတိုင်းရင်းသားတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ကျူးလွန်ခဲ့တယ်လို့ HRW လူ့ခွင့်ရေးစောင့်ကြည့်အဖွဲ့ကထုတ်ပြန်တဲ့2019ခုနှစ်လူ့ခွင့်ရေးစင်ခါသာမှာဖော်ပြထားပါတယ်။2019ခုနှစ်ဩဂုတ်လအတွင်းရခိုင်ပြည်နယ်ထဲမှာစစ်တပ်ရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာ9သိန်းကျော်ထွက်ပြေးခဲ့ရတယ်လို့2018ခုနှစ်ထဲမှာလည်းနောက်ထပ်1000ကျော်လောက်ထွက်ပြေးခဲ့ရတဲ့အကြောင်းကချင်းရှမ်းနဲ့ကရင်ပြည်နယ်တွေအတွင်းမှာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကြားတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေမြေစာပင်ဖြစ်ပြီးအိုးအိမ်ဆုံးခွာထွက်ပြေးနေကြရကြောင်းလည်း HRW ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပြင်လွတ်လပ်စွာပြောဆိုခွင့်နဲ့ငြင်းချစွာစီတန်းလက်လက်ခွင့်စတဲ့အခြေခံလူ့ခွင့်ရေးတွေကိုအစိုးရကထိန်းချုပ်လာနေတာကြောင့်ဒီမိုကရေစီရဲ့အနှစ်သာရတွေလည်းတဖြည်းဖြည်းစိတ်သုံးလာနေကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုစောဝင်းဆိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေပြီးတော့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Burmese News Facebook စာမျက်နှာနဲ့ burmese.voanews.com Internet စာမျက်နှာတို့မှာဒီလွှင့်နေတဲ့အချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်ပြီးတော့သတင်းဆောင်မတွေကိုထွန်းလွှင့်ပေးပါဦးမယ်။မြန်မာနိုင်ငံကတင်ပို့တဲ့ဆန်လုံးရှိကို EU ကအခွန်ကောက်တော့မယ့်အကြောင်းအရင်ဆုံးတင်ပြပါမယ်။မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကတင်ပို့ရောင်းချနေတဲ့အင်ဒီကာအမျိုးအစားဆန်လုံးရှိတွေကို EU ဥရောပသမဂ္ဂကအခွန်ကောက်ခံတော့မှဖြစ်ပါတယ်။မြန်မာနိုင်ငံကဆန်စပါးထွက်နှုန်းနဲ့ဆန်အရည်သွေးပိုမိုကောင်းမွန်လာလို့နိုင်ငံတကာကိုတင်ပို့ရောင်းချနိုင်အောင်ကြိုးစားနေချိန်မှာအခုလို EU ကအခွန်ကောက်ခံမှုဟာမြန်မာနိုင်ငံအတွက်အခက်အခဲတစ်ခုဖြစ်စေပြီးတော့စိန်ခေါ်မှုတွေရှိလာတယ်လို့မြန်မာနိုင်ငံဆန်စပါးအသင်းချုပ်တာဝန်ရှိသူကပြောပါတယ်။ဘလောက်တက်ရောက်မှုတွေရှိလာမလဲဆိုတာကိုတော့ရန်ကုန်က VOA သတင်းတောက်ကိုကောင်းဆန်ဟင်းကသတင်းပို့ပါရရှင်
။မြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကနေတင်သွင်းနေတဲ့အင်ဒီကာဆက်လုံးရှိအပေါ်ဇန်နဝါရီလ17ရက်တောက်ကြနေ့ကစပြီးအခွင့်ကောက်ဖို့ EU ကမော်ဒယ်ဦးနေမှာဆုံးဖြတ်လိုက်တာပါ။အင်ဒီကာဆက်လုံးရှိအမျိုးအစားဟာမြန်မာနိုင်ငံမှာတန်ဖိုးမြင့်ဆန်အမျိုးအစားတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကိုစံတင်ဖို့ရောင်းချမှုမှာနိုင်ငံတကာကိုရှင်းပြနိုင်ဖို့အဖက်ဖက်ကစ조사နေတာဖြစ်တဲ့အတွက်အခုလိုအခွင့်ကောက်ခံလိုက်တာကြောင့်အခက်အခဲစိန်ခေါ်မှုတွေရင်ဆိုင်ရမှာဖြစ်တယ်လို့မြန်မာနိုင်ငံစံစပါအသင်းချုပ်အထွေထွေအတွင်းရေးမှူးဦးရဲမင်းအောင်ကအခုလိုပြောပါရယ
်ဒီမြန်မာနိုင်ငံအတွင်းမှာစံဆက်တွေခင်မီဖွံ့ဖြိုးတိုးတက်အောင်ရင်းနှီးမြှုပ်နှံမှုတွေလုပ်ပြီးတော့ကျွန်တော်တို့စံဆက်တွေကိုနိုင်ငံတကာအသိအမီစံဆက်တွေဖြစ်အောင်အသိမြင့်တင်ပြီးတော့ကျွန်တော်တို့ဒီလို high quality စံတွေတင်ပို့နိုင်အောင်ပေါ့နော်high quality rice တွေပို့နိုင်အောင်လုပ်နေတဲ့အချိန်မှာဒီလိုအခက်အခဲတခုကြုံတွေ့ရတော့ကျွန်တော်တို့ဘက်ကဟိုရှင်းတိုင်းမှုကိုတော့ကြိုးစားရမယ်အနေထားပို့ဖြစ်သွားတာပေါ့နော
်အခုလို EU အနေနဲ့အခွင့်ကောက်ခံမယ်ဆိုရင်မြန်မာနိုင်ငံအနေနဲ့တခြားနိုင်ငံတွေနဲ့ရှင်းပြနိုင်အောင်ကြိုးစားရမယ်လို့ဦးရဲမင်းအောင်ကပြောပါတယ
်အခြားနိုင်ငံတွေနဲ့ပို့ပြီးတော့ကျွန်တော်တို့ကဟိုအရေးသွေးအဖြစ်တော့လကောင်ဈေးနှုန်းအဖြစ်တော့လကောင်ပေါ့နော်နောက်အခြားဝင်ဆောင်မှုအားဖြင့်တော့တကောင်ဒီစံချိန်စံနှုန်းပိုင်းတွေရကျွန်တော်တို့ရှင်းပြရမှာပေါ့နော်အဲ့တော့ဟိုကျွန်တော်တို့ဘက်ကတော့အများကြီးဒီရှင်းပြနိုင်တဲ့အနေအထားဖြစ်အောင်ဟိုလုပ်ဖို့လိုတာပေါ့
သုံးနှစ်ကြာတွင်းကုန်ခွန်ကောက်ခံမဲ့အစီအစဉ်မှာပထမနှစ်အတွက်စံတန်ချိန်တန်းကိုဒေါ်လာ200နီးပါဒုတိယနှစ်မှာဒေါ်လာ180နီးပါတတိယနှစ်မှာတော့ဒေါ်လာ140ကျော်အပြည်ပြည်ကောက်ခံမှုဥရောပသမဂ္ဂကုန်သွယ်ရေးကော်မရှင်ကပြောထားပါဗျမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံတွေကို EU က GSP လို့ခေါ်တဲ့ကုန်သွယ်မှုအထူးအခွင့်အရေးပေးထားတဲ့အတွက်လက်နက်ခဲယံကလွယ်ပြီးတခြားကုန်ပစ္စည်းအလုံးကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုတင်ပို့တာမှာအခွင့်ကင်းလွတ်ခွင့်ရထားရတာပါဆက်အပေါ်အခွင့်ကောက်ခံမဲ့ကိစ္စဟာ EU ကမြန်မာနိုင်ငံကိုပေးထားတဲ့ GSP အခွင့်အရေးကိုပြန်ရုပ်သိမ်းဖို့စဉ်းစားနေတာနဲ့မဆိုင်ဘဲ ဆိုတော့ကတက်ပြောဆိုထားတဲ့အပေါ်EU ကစမ်းစစ်လေးလာပြီးဆုံးဖြတ်လိုက်တာပဲဖြစ်ပါတယ်မြန်မာနိုင်ငံကနေEU နိုင်ငံတွေကိုတနှစ်ကိုအိန္ဒိယဆက်အပါအဝင်စတန်ချင်း၄သိန်းအထိတင်ပို့ရောင်းချနေပါတယ်အခုအခွန်ကောက်ခံမဲ့ထဲမှာစကွဲနဲ့တခြားဆက်အမျိုးအစားတွေတော့မပါပါဘူးတထောင်၁၈ဧပြီလကစပြီးဒီဇင်ဘာလအတွင်းမြန်မာနိုင်ငံကနေပြည်ပနိုင်ငံတွေကိုစတန်ချင်းတိတိတမခုနှစ်တန်းတင်ပို့ရောင
NLD ပါတီဝင်အဖြစ်ကနေပြီးတော့အပီးတိုင်ထုတ်ခံရတဲ့အေယာဝတီတိုင်းဒေသကြီးလွှတ်တော်ဒုဥက္ကဋ္ဌအကြောင်းပြောပြပါရစေ။အေယာဝတီတိုင်းလွှတ်တော်ဒုဥက္ကဋ္ဌဦးဆန်မင်းအောင်ကိုလက်ရှိတာဝန်ကနေဖယ်ရှားမလားဆက်ထားမလားဆိုတာကိုလွှတ်တော်ဘက်ကဆက်လုပ်သွားရမှာဖြစ်တယ်လို့ NLD ပါတီပေါ်ခွင့်ရပြောခွင့်ရသူကပြောလိုက်ပါတယ်။ဒီတော့တွင်မှာပဲလွှတ်တော်နဲ့အစိုးရကိုအယုံကြည်မရှိဘူးဆိုပြီးတော့အေယာဝတီတိုင်းဒေသကြီးကပဲနှုတ်ထွက်စာတင်နဲ့လွှတ်တော်ကိုယ်စားလှယ်ပါတီဝင်တယောက်အပေါ်မကြခင်ဆုံးဖြတ်ချက်ချဖို့ရှိနေပါတယ်။အကြောင်းစုံကိုတော့ရန်ကုန်က VOA သတင်းတောက်မတ်မေခသတင်းပေးပို့ထားပါတယ်ရှင်။
2019-2018 ဘဏ္ဍာနှစ်အတွင်းလွှတ်တော်ရုံးမှအသုံးပြုဖို့အတွက်ကားငါးစီးကိုအေယာဝတီတိုင်းလွှတ်တော်ဒုတိယဥက္ကဋ္ဌဦးဆန်မင်းအောင်ဦးဆောင်တဲ့အဖွဲ့ကဝယ်ယူခဲ့တာမှာအလွဲသုံးစားလုပ်တာတွေတွေ့ရှိတဲ့ဆိုပြီးတိုင်ကြားခံရပြီးတဲ့နောက်အဲ့ဒါကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကစုံစမ်းစစ်ဆေးပြီးပါတီကနေအပြီးတိုင်းထုတ်ပြခဲ့တာပါဒါပေမဲ့လေလွှတ်တော်ဒုဥက္ကဋ္ဌတာဝန်မှာဆက်ရှိနေမလားဆိုတာကရှင်းရှင်းလင်းလင်းမရှိသေးပဲဒီကိစ္စကိုတိုင်းလွှတ်တော်ကဆက်လက်စစ်ဆေးပြီးတော့ဆုံးဖြတ်မှာဖြစ်တယ်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမြူးညွန်းကပြောပါတယ
်အခါကကျွန်တော်တို့ကသက်ဆိုင်ရာပြည်တော်စုနဲ့ကျွန်တော်တို့တိုင်းလွှတ်တော်ရေနော်သက်ဆိုင်ရာဌာနတွေကိုကျွန်တော်အကြောင်းကြားစာတွေပို့နေတယ်အဲ့တော့လွှတ်တော်နဲ့သက်ဆိုင်ရာဌာနတွေကနေပြီးတော့သူတို့ရဲ့ဌာနလုံခြုံလုံခြုံရေးရသူတို့ဆက်လုပ်သွားမှာပါ
ဒီအခြေအနေနဲ့ပတ်သက်ပြီးတရားဖို့လွှတ်တော်ဒုဥက္ကဋ္ဌဦးဆန်မင်းအောင်ကိုဆက်သွယ်မေးမြန်းတာမှလည်းပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူး။အဲ့လိုကောက်ဝဲတာမှပါဝင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်၃ဦးကိုလည်းခံဝင်လက်မှတ်ထိုးခိုင်းခဲ့တယ်လို့ဒေါက်တာမြို့ညွန်းကပြောပေမဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့အမည်တွေကိုတော့ထုတ်မပြောခဲ့ပါဘူး။ဒီတော့တွင်မှာပဲအေယာဝတီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တဦးဖြစ်သူဒေါ်မြင့်မြင့်ဆန်းကအစိုးရနဲ့လွှတ်တော်ကိုအယုံကြည်မရှိဘူးဆိုပြီးနှုတ်ထွက်လာတင်ထားတဲ့အပေါ်မကြခင်မှာဆုံးဖြတ်ပေးသွားဖို့ရှိတယ်လို့ဒေါက်တာမြင့်ညွန်းကပြောပါတယ
်။အဲ့အရာနဲ့ပတ်သက်ဟုတ်ကဲ့ကျွန်တော်တို့ဘုကောကနေပြီးတော့ကျွန်တော်တို့အေယာဝတီတိုင်းအလုပ်မှုဆောင်ဖွဲ့ရဲ့နောက်ဆုံးသဘောထားကိုတောင်းခံထားပါကျွန်တော်ဒီမှာလည်းဒီမှာလည်းပါတီဝင်ဖြစ်ကနှုတ်ထွက်ထားတာမရှိပါဘူ
း။ဒေါ်မြင့်ဆန်းကို VOA ကဆက်သွယ်မေးမြန်းလာမှာတော့သူထွက်စာတင်ထားတာနဲ့ပတ်သက်ပြီးဘာမှမပြောချင်တော့ဘူးလို့ပဲတုံ့ပြန်ပြောဆိုခဲ့ပါတယ်။ဒေါ်မြင့်မြင့်ဆန်းရဲ့နှုတ်ထွက်စာနဲ့ပတ်သက်ပြီးအေယာဝတီတိုင်းဒေသကြီးလွှတ်တော်ဘက်ကလည်းဘာမှအကြောင်းမပြန်သေးပါဘူး။ဒီကြားကာလမှာတော့လွှတ်တော်မတက်ပေမဲ့သူ့ကိုရွေးချယ်ခဲ့တဲ့မဲဆန္ဒနယ်ရဲ့လွှတ်တော်ကိုယ်စားလှယ်တာဝန်တွေကိုတော့ဆက်လက်ထမ်းဆောင်နေသေးပဲဖြစ်တယ်လို့ဒေါ်မြင့်မြင့်ဆန်းကပြောပါတယ်ရှင်။
VOA သတင်းတော်အမတ်မေခရန်ကုန်ကနေသတင်းပို့ခဲ့တာပါရှင်။အခုတခါတော့ဒီရခိုင်ပြည်နယ်ဘက်ကတိုက်ပွဲတွေသတင်းကိုကြည့်ရအောင်ပါ။မြမတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့အကြားရခိုင်ပြည်နယ်ဘူတိတောင်မြို့နယ်အတွင်းမှာပုံထုနေ့ကတိုက်ပွဲဖြစ်ခဲ့ပြီးတော့ AA ရဲ့ယာယီစခန်းငယ်တစ်ခုကိုတင်းစီရမိတယ်ဆိုတော့တပ်မတော်ရဲ့ထုတ်ပြန်ချက်ကို AA ဘက်ကညှင်းလိုက်ပါတယ်။ဒါ့အပြင်တနင်္ဂနွေနေ့ကဖုံညိုလက်ရွာတိုက်ပွဲအတွင်းအရတားတွေထိခိုက်သေးဆုံးတာနဲ့ပတ်သက်ပြီးတော့လည်းနှစ်ဖက်ကြားမှာအပြန်အလှန်ဆွဆွဲနေကြပါတယ်။ဒီကြောင့်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဗုဒ္ဓနေ့ကတရက်ပြင်ကျေးရွာရှိတောင်ဘက်မီတာ 9,000 လောက်กว่าမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းထုတ်ပြန်ချက်နဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်ဆစ်စင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွေးမှုဘူမှုချုပ်စောမင်းထွန်းက VOA ကိုခုလိုပြောပါတယ
်။သူတို့စကမ်းဆိုမဲ့ယာယီစကမ်းပါပဲ။ခဏဒီနေတဲ့ဖက်ဆန်းလာမျိုးအဲ့ဒီဟာလေးကိုသိခဲ့တယ်။ထိကြရရမှုရောဟိုဘက်ကကျွန်တော်တို့ထောက်ပြန်တဲ့ဆံမတော်9ရောက်ပေါ့။ဟိုဘက်ကရောဒီဘက်ကရောထိပိုက်တိုင်ရမှုရှိပါတယ်။
ရခိုင်ပြည်နယ်ဘူတိတောင်မြို့နယ်တရက်ပြင်းကျေးရွာဘက်မှာဇန်နဝါရီလ16ရက်နေ့မနေ့ဘက်ကမြမတမတော်နဲ့ရခိုင်တမတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့လို့အေအေဖွဲ့ကနေအလောင်းကလောင်းတနက်နှစ်လက်နဲ့ဆက်ဆက်ပစ္စည်းတွေတင်စီရမိခဲ့တယ်လို့တမတော်ဘက်ကနေသတင်းထုတ်ပြန်ထားတာပါ။ဒါပေမဲ့ဘူတိတောင်မြို့နယ်တရက်ပြင်းကျေးရွာဘက်မှာဘုသူနေ့ကတိုက်ပွဲမဖြစ်ခဲ့ဘူးလို့အေအေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကညင်းပါတယ်
။သူတို့တဲ့အမားတွေထုတ်ပြန်တယ်လို့ကျွန်တော်တို့ထင်နေရတော့ဒါတဲ့အမားဆိုတာကလုံးကြံတဲ့ပုံလို့ခေတ်ကျနေနေဒီနေ့လုံးတော့ဘာဖြစ်ဖြစ်တိုက်ခိုက်မှုမှမရှိဘူးဗျ။အခုသူတို့ပြောတဲ့ဥစ္စာကကျွန်တော်ထင်ပါတယ်ဒီ7ရက်နေ့ကဖြစ်ရှင်ပေါ့နော်
။အနီးနားရွာကတေဒခန်သူကလည်းဘုသူနေ့ကတရက်ပြင်းကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်း VOA ကိုပြောပါတယ်
။ရှိရမယ်မရှိရဘူး။တောင်းနေရလည်းမပြောဘူး။
ပြီးကြတဲ့ဇန်နဝါရီလ17ရက်နေ့ကတရက်ပြင်ကြေးရွာဘက်စိုက်ပွဲတွင်လက်နက်ကြီးထိမှမူကြောင့်ဖုံညိုလိုက်တဲ့ခြာကြီးပြွာသားတွေထိခိုက်ဒိဆုံးမှုတွေရှိနေခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့တမ်မတော်နဲ့အေအေတို့ကြားအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်။ရခိုင်တမ်မတော်ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကစိုက်ပွဲဖြစ်စဉ်တွင်တမ်မတော်ဘက်ကထိနာခဲ့လို့လက်နက်ကြီးန
ဒီကနေ့ကျွန်တော်တို့ထင်နေရတော့ဒါတကယ်မှဆိုတော့လုံးကြံတဲ့အင်္ဂယ်တွေကိုအဲအဆုံးကိုရန်တန်းပြစ်ခတ်တာရှိကြတယ်။ဒါဆိုလည်းနေကြည့်ကြတာအမင်းနာလာအဲ့ဒီဘန်ဂလီပြေးရွာတွေကိုရှင်းမှန်တာရှိတယ်။ဘုံမှုကျုပ်ဆိုမင်းထုံးကတော့အေးအေးဖွဲ့တိုက်ဖွဲ့ဆုတ်ခွာစင်တွင်ပြစ်ခတ်သွားတယ်လို့ပြောပါတယ်။
ကျွန်တော်တို့တပ်ဖွဲ့ချင်းတည်းများလေးအရက်ပြင်းအေးပါရဲ့ကောင်းမှာပေါုံညိုလေးရွာလာရှိတယ်။ပေါုံညိုလေးရွာမှာအဲ့ဒီတိုက်ပွဲဖြစ်နေစဉ်ကာလအတမှာဘင်္ဂလီ၃၀လောက်တဲဆိုင်ချင်းလုံးနေဆိုအဲ့ဒီထဲကတယောက်ကတော့ပေသွားတယ်တယောက်ကတော့ဒဏ်ရာရတယ်။သူတို့အားလုံးကိုမြင်နေဆွေးဆွေးကြည့်ရကာမှာအေးအေးဖွဲ့ကစုလာရင်သူတို့ဖွဲ့ကိုပြစ်သွားတယ်ဆိုတာတယောက်ကပေတယ်တယောက်ကဒဏ်ရ lu, bidu lu dogu sila token so we got your
อุชเวมุงบ่เนาะดิเจยอต้องเสลากะติโลทุกข์เสสาติงโบสุบิ่อญุเนอุชเวมุงโหลาเปียวเดลุติยะบาเดอะกุดิไตกวยเดขึ้นเนเดจามาเจยออุชเวมุงเดกูบ่เนาะอะตรัวขอยูเมนเมนจินเลยชีเดแล้วก็เจยออุชเวมุงเนอเนเนแลเจยอกูอุชเวเก
ตาวงโกอยู่ท่าเลยเปะดูมาတော့ลาตะเนี่ยดูปูนี่เตยละเลยชี้บาเลยไอ้เดคาจ้ะတော့ဒီမတို့မြန်မာနိုင်ငံရဲ့ဥပဒေကြီးမှာလဲစစ်ခွန်စစ်ခွန်နှိတို့ဆိုတာရှိပါတယ်သူတို့လဲဒါမျိုးလေးတွေကိုဖြစ်လာမှာကိုလဲသူတို့ဒါကိုလဲတွေးလာကြတယ်နဲ့သူပါတယ်နံပါတ်7တက်လှုပ်ရှားရနိုင်မြေဒေသမှာအေအေတက်နဲ့ဆက်တွေ့တယ်ဆိုပြီးဘူရီတောင်မြို့နယ်တရက်ပြင်ကြီးရွာအုတ်ချုပ်ရေးမှုအပါဝင်နှူရတ ဒီနေ့ကျွန်တော်တို့ဒီဖက်ကနေလို့ကျွန်တော်တို့ထင်နေရတော့ဒါတတိယမဆိုတော့လုံးကြံတတိယပြည်ပို့သားတွေစစ်စင်မင်းများဖော်ထုတ်သိရှိရလို့တရားဥပဒေအရရေယူဆောင်ရနိုင်ရေးအတွက်လုံထုံလုံနည်းနဲ့ညီဆက်လက်စီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ16ရက်နေ့မှာတမတော်ဖက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ထိုင်းချေဆိုင်ဗီအိုအေသတင်းတော်ကိုနိုင်ကိုအင်သတင်းပေးပို့ခဲ့တာပါရှင်။ရှားသာရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေစနေအထိလိုင်းလိုမီတာ19နှစ်ဆက်5သုံးဆက်နှစ်အပြင်ပထမနာရီဝက်ကိုလိုင်းလက်မီတာ190ကနေလည်းထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့စနေနေ့ည live မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းကြိုတင်အသိပေးပါရစေ။သောရရှင်များရှင်။ မြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးကအနောက်နိုင်ငံတွေနဲ့ဆက်ဆံနေတဲ့တိုင်းရင်းသားခေါင်းဆောင်တွေကိုသတိပေးခဲ့ပါတယ်။အင်းကြီးချင်းလက်ဖြင့်နိုင်ငံရေးစီးပွားရေးအရအောစာအရှင်ဝါလဲကြီးတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ဘလောက်ထိအရေးကြီးတာနေပါပြီလဲ။အနောက်နိုင်ငံတွေထက်ပိုပြီးဦးစားပေးဆက်ဆံဖို့လိုနေပြီလား။စူရာတွေကို
VOA ရဲ့စနေနေ့ညတိုက်ရိုက်ဒီလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ကျ
ပါဝင်ဆွေးနွေးနိုင်ကြဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ပြောပြစီရှင်။ဗီဒီယိုရဲ့မြန်မာပိုင်းကအကြာသာပေးနေကြတဲ့အစီအစဉ်တွေကိုညဆယ်နာရီအထိထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီအိမ်ကြီးချင်းတရုတ်နိုင်ငံကဒင်းတစ်ခုကိုပြောပြကြပါမယ်။တရုတ်နိုင်ငံအရှေ့ပိုင်းကျန်စုနယ်ထဲမှာကလေးတရ90လောက်ကိုရက်လွတ်နေတဲ့ပိုလီယိုကာကွယ်ဆေးတိုက်ကြွေးခဲ့တယ်လို့အတည်ပ ကျန်းမာရေးတာဝန်ရှိသူတွေကပေးခဲ့တာတွေ့ရတယ်လို့မိဘတွေကအခုပြောနေကြပါတယ်အခုလိုပြဿနာမျိုးတွေတရုတ်နိုင်ငံမှာဘာကြောင့်မကြခဏဖြစ်နေပါသလဲဘလို့ကာကွယ်နိုင်မှာမလဲဆိုတာကိုသတင်းတော့ Joyce One ရဲ့သတင်းကိုအခြေခံပြီးတော့ဆက်ပြီးတော့ပြောပြပါရစေရှင် January 9ရက်နေ့ကသူ့ရဲ့မြီးကိုတိုက်ကျွေးတဲ့ပိုလီယိုကာကွယ်ဆေးဟာတလားလောက်ရက်လွနေတယ်ဆိုတာကိုဆေးရုံဝန်ထမ်းဟောင်းတယောက်သတိထားမိရကနေဒီကိစ္စလူသိရှင်ကြားစဖြစ်လာခဲ့တာပါ2018 December 17ရက်နေ့ကတက်တန်းကုန်သွားတဲ့ကာကွယ်ဆေးတွေကို ကျန်းစုနယ်အစိုးရဆေးဝန်တန်းတွေကကလေးတရာ၄၅ရာကိုတိုက်ကျွေးခဲ့တယ်လို့ဒေသခံအစိုးရကပြောကြားခဲ့ပြီးတဲ့နောက်ဒီကိစ္စကိုရဲကစတင်စုံစမ်းခဲ့ပါတယ်လောလောဆယ်အထိတာဝန်ရှိသူ၁၈ယောက်ကိုအရေးယူထားပြီးရက်လွန်စေးစားမိတဲ့ကလေးတွေအားလုံးကိုကျန်းမာရေးစစ်ဆေးပေးမယ်လို့ဒေသန္တရအစိုးရကကတိပြုထားပါတယ် ဒီသတင်းထွက်ပေါ်လာခဲ့ပြီးတဲ့နောက်မိဘတော်တော်များများကသူတို့ရဲ့ကလေးတွေကိုပေးတဲ့ကာကွယ်ဆေးတွေကိုနောက်ရောက်ခံစုံစမ်းခဲ့တာမှပိုလီယိုကာကွယ်ဆေးတစ်ခုတည်းမဟုတ်ဘဲစုံစုနာကျန်းညာချောင်းစိုးနဲ့မေးခိုင်ရောဂါ၃မျိုးပေါင်းကာကွယ်ဆေး
နိုင်ငံမှာဆေးဝါးတွေကိုစီမံခန့်ခွဲမှုညံ့ဖျင်းတာနဲ့စနစ်တကျစောင့်ကြည့်စစ်ဆေးမှုတွေမရှိတဲ့အတွက်ဖြစ်ရတာလို့တရုတ်နိုင်ငံကကျန်းမာရေးပညာပေးသူတွေတနာဌာနအကြီးအကဲဟောင်းချန်ပင်ကျုံးကပြောပါတယ်ဒီပြဿနာကိုတနိုင်ငံလုံးအတိုင်းအတာနဲ့အားလုံးဝိုင်းဝန်းဖြေရှင်းမှရမယ်လို့သူကအကြံပေးပါတယ်စုံစမ်းနာပြီးတော့ကျန်းစုတွေကတွေ့ရင်ပြင်အလိချေပေါင်းတာကျန်းစုတွေကပြဿနာကိုတေးချာစ ပြဿနာ ဖြစ်တာ ဆိုတော့ တာဝန် ရှိသူတွေကို အရေးယူတက်ပါတယ် မိဘတွေ ရှင်းနေတွေ တရင်တောက်တွေ အားလုံး ပါဝင်တဲ့ ဗက်မလိုက်တဲ့ စုံစမ်းမှုတွေ လုပ်ဖို့လိုပါတယ်
ကျန်းစုနယ်မှာ ပိုလီယို ရက်လွန်ဈေးတွေ တိုက်ကျွေးတဲ့ ဖြစ်ရပ်က လွန်ခဲ့တဲ့ 10 နှစ်လောက်ထဲက တရုတ်နိုင်ငံမှာ ရှိနေတဲ့ ပြဿနာကြီးကို ပြန်ပြီးတော့ သတိပေးလိုက်တာ ဖြစ်ပါတယ် တရုတ်နိုင်ငံက 14 နှစ်အောက် ကလေး 2000 လောက်မှာ အများစုဟာ အခုလို ရက်လွန် ကာကွယ်ဆေး တိုက်ကျွေးခံရ ကာကွယ်ဆေး ထိုးခံရတယ် ဆိုပြီး တန်တရားကိုလည်း ပို့ပြီး ကြီးမားစေခဲ့ပါတယ် ကျန်းစုနယ် တာဝန်ရှိသူတွေက ကလေး 145 ယောက်လို့ပြောပေမဲ့ ဒီထက် အများကြီး ရက်လွန်ဈေးတွေ ပေးခံရတာကို ဖုံးကွယ်နေသလား ဆိုတာ တန်တရားတွေလည်း ထွက်ပေါ်နေပါတယ် ကျန်းစုနယ်ကကျင်းဟုခရယာယုံရှိမှဒေါသထွက်စိတ်ပူနေကြတဲ့မိဘတွေနဲ့အစိုးရဝန်ထမ်းတွေရဲတွေရုံရင်ဆန်ခတ်ဖြစ်ပြီးတော့မိဘ၃ယောက်ထံမှနေဖမ်းဆီးခံခဲ့ရပါတယ်။တနင်္ဂနွေလုံးမှာဖြစ်နေတဲ့ရက်လွန်ကာကွယ်ဆေးတွေပေးတဲ့ပြဿနာကိုဖြေရှင်းဖို့မိဘတွေကအစိုးရအဆင့်အားလုံးကိုတိုက်တွန်းနေတယ်လို့တင့်တော်ရဲ့ရော်ကြီးပေးဖို့တောင်းဆိုနေကြပါတယ်။ အသက်၃နှစ်အရွယ်မှာကာကွယ်ဆေးထိုးရာကစိုးစိုးဝါးဝါးထိခိုက်မှုဖြစ်ခဲ့တဲ့သူ့ရဲ့သားအတွက်ဒေသကအစိုးရကခုထိဘာမှမလုပ်ပေးသေးဘူးလို့ဖူကျက်နယ်ကလင်းဆိုတဲ့ဖခင်တယောက်ကလည်း VOA
ကိုပြောပါတယ်။ကျွန်တော်ကြိုးချိုးရခုယူသူ့ဝေးဟိုဟိုင်ချင်းညာစနေနင်းချင်းကာကွယ်ဆေးကြောင့်ဖြစ်တဲ့စိုးကြိုးတွေကိုလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်လောက်ကစပြီးကျွန်တော်ရဲ့သားခံစားရတယ်လို့စစ်ဆေးတွေးခဲ့ပါတယ်။တိတ်ကိုရှက်ချပါပါဖြစ်တာမျိုးပါ။တကယ်လို့အစိုးရကသူ့ကိုဖြေရှင်းပေးရင်ကျွန်တော်တို့ကစောရကတက်နေစရာဘာကြောင့်မှမရှိပါဘူး။
ဒါပေမဲ့အစိုးရကသူတို့လုပ်ထားတဲ့ကိစ္စကိုတာဝန်ယူဖို့တောင်မကြိုးစားလား။ဆင်နှင်းလောက်ရှိနေတာကိုကျွန်တော်တို့ဘယ်လိုမှကိုလက်မခံနိုင်ပါဘူး။ကျွန်တော်သားဆိုအုံနောက်ကိုထိခိုက်တဲ့အခြေအနေကိုအခုရောက်နေပါတယ်။တရားမဝင်ဆေးတွေရောင်းချတာအေးအေးကန်းနဲ့မှထားရမယ့်ဆေးတွေကိုတည်တည်ချာချာမထားတာအစားထိုးပြည်ရင်းလုပ်ဆေးတွေပေးတာစတဲ့ဆေးဝါးနဲ့ဆိုင်တဲ့ပြဿနာတွေဟာတရုတ်နိုင်ငံမှာ တည်တံ့ပြဿနာတစ်ခုသာဖြစ်တယ်လို့ပီကင်းတက္ကသိုလ်ကစင်မတိုးတဲ့ယောဂဆရာပညာဌာနဒုညွန်ကြားရေးမှူးဝမ်ယူဒန်းကဆိုပါတယ်
我相信出台法律之后呢，那可能会更严格。
第二，乌龟表态难民，所以咱们表态如果高温太过，乌龟出泡都会过，边边太难也有人走哪话里面。撇开的面，一轮高温是背的表态人嘛，故政府啊，单位许多人撇背了，边太少嘛。
မကြာခင်အတီးပြုတ်ဖို့ရှိတဲ့စေဝါစီမံခန့်ခွဲမှုဆိုင်ရာဥပဒေကလက်ရှိဟာကွက်တွေကိုဖြည့်ပေးနိုင်မယ်လို့လည်းသူကပြောပါတယ်။စေဝါတွေကိုကြီးကြပ်ဖို့စေဝါစီမံခန့်ခွဲမှုဥပဒေချမ်းကိုတရုတ်အစိုးရကဒီနှစ်စံပိုင်းမှာထုတ်ပြန်လိုက်ပြီးတော့အများပြည်သူသဘောထားအမြင်ကိုရှေ့လမကုန်ခင်ပေးထားဖို့တောင်းဆိုထားပါတယ်။ကလေးမိဘတွေကတော့ဘလောက်ပဲပြင်းထန်တဲ့ပြစ်ဒဏ်တွေကိုချပါစေကလေးတွေကိုနောက်ထပ်မမှန်ကန်တဲ့ဆေးတွေမပေးမိဖို့သာအရေးကြီးတယ်လို့ပြောနေကြပါတယ်ရှင်။VOA ကအခုလိုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA Burmese News Facebook page တို့မှာလည်းလွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။သတင်းတွေဆောင်းပါးတွေကိုလည်းမြန်မာလိုဖတ်လို့ရတယ်လို့တပတ်စာလွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်ပြီးတော့နားထောင်လို့ရပါတယ်။ဗီဒီယိုသတင်းတွေကိုလည်းအဲ့ဒီ website လိပ်စာမှာကြည့်ရှုလို့ရပါတယ်။ကြာတာဘေးနေညအတွက်အပတ်စဉ်အစီအစဉ်တွေကိုတော့မကြခင်မှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနိုင်ငံဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နိုင်ကနေ9နိုင်အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နိုင်ခွဲကနေ9နိုင်အထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နိုင်ကနေ10နိုင်အထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ဇန်နဝါရီလ18ရက်အကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒို19 25 32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဝါရှင်တန်မြို့တော်ကနေည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေထဲမှာတော့ကိုထူကိုထဒီမိုကရေစီသဘာဝဆိုတဲ့ဆောင်ပုဒ်ကိုအကောင့်ထဲဖော်တဲ့နေရာမှာစီပင်ခေါ်ဒေသန္တရဖွံ့ဖြိုးရေးအဖွဲ့ရဲ့အရေးပါပုံကိုတုံ့တက်ထားတဲ့ဦးအောင်ခေရဲ့မြန်မာအရေးတုံ့တက်ချက်တစ်ခ
ါကျမကြီးစနစ်ဆိုတာကျမကြီးကောင်းကျိုးတက်တယ်မဟုတ်ဘူးအဲ့ဒါတည်းပုံကြီးကျပြန်တဲ့သဘောတရားတွေပါဝင်နေပေါ့။ကျမကြီးစနစ်ကအဓိကအဖြစ်တော့ကျမကြီးဦးစနာရဲ့လုံဆောင်ချက်အဝန်ဝိုင်းအောက်မှာရှိနေတဲ့လုပ်ငန်းတွေအားလုံ
းမြန်မာနိုင်ငံရဲ့ကျမကြီးစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲနေသလဲဆိုတာကိုတော့ကျမကြီးခဏမှသိရမှာဖြစ်ပါရဲ့ရှင်။တိုင်းရင်းသားဒေသတွေမှာဖြစ်နေတဲ့သတင်းတွေကိုလည်းတိုင်းရင်းသတင်းတော်အစီအစဉ်ကြရဲနားဆင်ရမှာပါ။အခုရင်ဆုံးတော့ဆော့ဆော့ကကြားခဲ့ရတဲ့ဒီကျမကြီးခဏကိုအလှည့်ပေးပါမယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်အပေါ်မှာဒီလူအများယုံကြည်မှုကျဆင်းလာနေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ဒါကြောင့်အခုလိုမျိုးယုံကြည်မှုကျဆင်းနေတာပါလေ။ယုံကြည်မှုပြန်တက်အောင်ဘာတွေအဓိကပြုပြင်ပေးဖို့လိုနေပါသလဲ။မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ပြုပြင်ပြောင်းလဲနေတဲ့အကြောင်းအပိုင်းတစ်ကိုဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတင်ပြသွားမှာပါ။ရန်ကုန်စေတက္ကသိုလ်နှင့်အငိမ့်စားပါမောက်ခချုပ်နဲ့မြန်မာနိုင်ငံစီးချိုသွေးချိုယောဂအသေးဥက္ကဋ္ဌဂုံနူးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရဲ့ရှင်။
ဟုတ်ကဲ့စီဂျိုစီဂျိုသူကဆရာဝန်ကြီးနဲ့ဂုံလူဆောင်ပမောခဒေါက်တာတင့်စစ်လက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံကဒီကျန်းမာရေးစနစ်ပြင်ပြောင်းလဲအကြောင်းကိုအကြမ်းင်းလေးပေါ့နော်ကျွန်တော်တို့အရင်ဒီစီဂျိုသွေးဂျိုယောဂအကြောင်းပြောရင်းနဲ့ပြောပြခဲ့ပေမဲ့အပြည့်အစုံသိစိတ်ကိုတော့ကျွန်တော်တို့မပြောပြခဲ့ကြပါဘူးဆရာကြီးအဲ့ဒီခါကျတော့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ကျန်းမာရေးစနစ်အခြေအနေကဘယ်လိုရှိလဲဆရာကြီး
ကျန်းမာရေးစနစ်ကကျွန်တော်အမြင်တော့living chapter ပေါ့နော် gap ကြီးပေါ့ gap ကြီးအများကြီးနေရပေါ့နောက်တစ်ခုကလူဆောင် gap ကြီးရပေါ့လွဲနေရပေါ့လူနေရပေါ့ပြည်သူတွေကကျွန်တော်ကျန်းမာရေးစနစ်ပေါ်မှာယုံကြည်အားကိုးမှုနည်းနေရစိတ်မရှိဘူးကျွန်တော်မြင်နေတာပဲဒါကြောင့်လဲဆိုတော့ကျွန်တော်ရေးပြမှာဒီကမှာဒီအတိုင်းအမျိုးကျွန်တော်တော်လိုက်တယ်။ဒါကောက်မှာမိမိမင်းမြတ်ဒုံကပ်ပြလာတဲ့ဒီကနေ့ဒါကောက်ဖြစ်တဲ့နေ့ဒီနေ့အောင်ချီကြီးရဲ့သမားလေး။အဲ့ဒီကဘာကြောင့်လာကြလဲဆိုဒီကနေ့လာတဲ့ဆန်းတာလေးတော့မဟုတ်ဘူး။ဒီလေမရှိကြည့်တဲ့ကြောင့်ချာကြီးကြတယ်။ဒီလေတာမန်နဲ့ဒီလေတာမန်ကြီးလာတယ်ကွာ။ဒီကဘာဖြစ်လဲဆိုကျမကြီးတစ်ခုစီအကြီးကြီးတယ်ဖြစ်ပြီးချိန်ကိုဒီမှာအကြည့်ခံနေတာတမ်းတော့ဒါကောက်ကြီးရဲ့အကျင့်ဖြစ်နေတ
ယ်။ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုဒီမြန်မာနိုင်ငံဘက်ကကျန်းမာရေးစနစ်အားနည်းမှုတွေကြောင့်အဓိကဖြစ်ရလားဆရာတခြားအချက်တွေရောရှိသေးလား
အဲဗမာနိုင်ငံအားနည်းချက်ကဟိုဘက်ကနေဆွဲဆောင်ချက်ပေါ့ဗောသူတို့ဘက်ကဆွဲဆောင်နေချက်ကတော့ medical tourism ပေါ့ medical tourism ကိုဘယ်ဘက်နိုင်ငံတွေကသူရဲ့စီးပွားရေးလုပ်ငန်းတခုတွေနဲ့လုပ်လာကြတယ်ပေါ့ယူရီးယားနေမကဘူးပေါ့ဒီဘက်ကလည်း medical tourism တွေကအရန်ကြော်ညာမှုတွေတည်းဆွဲဆောင်နေအိန္ဒိယဆိုတဲ့သူတွေသူတို့ဆေးရုံတွေဂျမိုးဂျီမှာလာပြီးတော့ကြော်ညာတယ်ဟောပြောခွင့်လုပ်တယ်ဆွဲဆောင်နေပေါ့ကျန်ကွာတဲ့သူစိတ်မှာလာကူတော်ရည်ဆွဲတာနဲ့အဲ့မှာကျွန်တော်မြင်တော့ဂန်ကောက်ကတော့အောင်မြင်ဆုံးပေါ့စီယုံကြီးကကျွန်တော်စီယုံကြီးကခြင်လိုက်လို့ရှိရင်ဘယ်လိုမှမရှိနိုင်ဘူးစီယုံကစီယုံပြီးတပါပေါ့သာသာမင်းသားနဲ့နောက်တစ်ခါလူနာအထင်ကြီးကြရာရှိတယ်ပေါ့နောက်ဘန်ကောက်ကကျွန်တော်တော့လာတာတွေ့တယ်လေ
ဟုတ်ကဲ့ဆရာအဲ့
တော့ကျွန်တော်ကျမက
ိုကျွန်တော်ပြန်တဲ့ခါကျတော့ဟုတ်ကဲ့ကျွန်တော်တို့ဒီကျမကြီးစနစ်မှာပြည်သူတွေယုံကြည်မှုပြန်ရလာအောင်ပေါ့နော်ဘယ်အပိုင်းတွေအဓိကပြင်ဖို့လုပ်လဲဆရာ
ကျမကြီးစနစ်ဆိုတာကျွန်တော်ရှိရဒီကရနည်းနည်းဘူဝီကျေရပြန်ပေါ့ကျမကြီးဝန်ထမ်းတွေကဘူတိဝလူပဲတိပြီးတော့တိတဲ့တိုင်းလိုက်ပြီးတော့အကောင့်တွေဖုံးလူမယ်ပေါ့တောင်းရှိရသူတွေအထူးဖြစ်ပေါ့ကျမကြီးစနစ်ဆိုတာပြည်သူလူရဲ့လူတူးချင်းရဲ့ပေါ့သူတို့ရဲ့ကျမကြီးစနစ်ကိုကောင်းယူကျမကြီးစနစ်ဆိုတာကျမကြီးကောင်းယူတတ်တယ်မဟုတ်ဘူး ไอ้ระเบียบวิจัยเนี่ยตัวเดียวป่าวเนี่ยบ่จำมาเยี่ยมเนี่ยการดีกาจีนอ่ะจำมาเยี่ยมเนี่ยลูกสาวเจ้วันวันเอามาชิมยาลุงยันนี่อารมณ์จำมาเยี่ยมเนี่ยดูยูวีอาร์พีตั้มมาเด้อบ่ตั้มมาดอจำมาเยี่ยมเนี่ยสุดอ่ะเนี่ยเดี๋ยวเนี่ยจำมาเลเวบ่จำมาเยี่ยมเนี่ยกางยูตั้งแต่เด็กผู้เลยจำมาแต่ยี่เจ้ามาเยี่ยมเนี่ยกางยูมันกางยูสุดยิ่งสุดว่าดอแต่เนี่ยเอาคนที่โน้มย่อจามูอินฟราโมเดลดีดูนี่ไงโมเดลดีมาด้านโมเดลดีดูนั่นเองอะไรเงี้ยไลท์ดิสเพนเดอร์สีว่าตัวมือไรกันเนี่ยมือไรเดียวเนี่ยบลัฟยี่เต็มสีเนี่ยเนี่ยมาดูคำนั้นจะดีกว่าไอ้ที่เลเวลนี้เนี่ยตั้งมาด้านในมือที่เก้าเนี่ยนี่กินเนี่ยคลีดินกันนู้นเก้าเนี่ยจะละยังกูมาเก้าหน้าละเนื้อสัตว์มาเก้าหน้าละตั้งวันดีละมาเก้าหน้าละดิสิบิวชิ่งกูว่าจีบลูเลย
โอเคมีจีดีบ้างเต็มหัวเป็นเนี่ยที่เนื้อมี
จีบ้างต่อยอมีว่ามั้งจ้ะ
โอเค
ต่อยอมีว่ามั้งจ้ะกว่าช้ามูซีเอชันดามอยู่กว่าช้ามูว่าเนื้อในเนื้อเนื้อบล
ูเลยโอเคใช่แล้วใช่เหรอที่จำไว้สนิทที่เป็นจังเลยมาลูว่าตาสีดีละใช่
จำไว้สนิทเกี่ยวกับอินทรีซิบูว่าอีเวนต์เจ้าที่จำไว้สนิทน้องเนี่ยมึงเก่าน้องเส้นบาลบุเลยสิว่า responsiveness ตัวก่อนเลยยี่ดูดูเย่ expectation ยี่ดูดูเย่มีมันเจลูว่าเจ้ากูไล่ย้อนยี่ทูยี่ดอกี่ส่วนเราพี่ว่าเราพี่จีนให้จริงวะไอ้ test แต่ responses เนี่ยกูเลยแต่ level ว่าเราที่การเมืองเราเลเวลทางการเมืองเราสุดละจะเรียก health เว้ย distribution ว่าตัวมีวะ responses เนี่ยนิยามวิ่งเลยเนี่ยนี่เนี่ยมุดูเลยวะ
โอเคใช่อันนี้จะที่พี่ดูเรียกว่าลูลาเจตีพี่จีปีนั่นเองจะมาเส้นเดียวสุดละเสียบลูมีกูสุดละใช่
ดูเดี๋ยวว่าสิ่งของนั่นเลยสิ่งของนั่นเลยดูดาบีดีวะอยู่ดีลีซ่าสักคนจริงวะแต่เนี่ย respect บ่นั่นคืออะไรวะดูดูว่านิมกันที่อยู่นั่นเลยจริงตัว client บ่ถ้าตัวนี้เนี่ยบ่ client เนี่ยล่ะเราทีนี้เช่บ่ไอ้เนี่ยเช่มาดูว่าบาฮามีอะไรดูเลยจริงดูมีอะไรดีคนติดขันชิชิเนี่ยตัวรู้สึกสั่นนะกูทำมึงขนาดมึงดูจริงเนี่ยบ่สบายหรอดูแต่เราอีมาบาฮาบีน่ามาตาวัดท่าจีนไม่ชิวแต่ก็เลยกูไปกูสั่นเนี่ยบ่ไอ้ยี่ยูชงไล่เก็บบ่แต่ว่าแต่ยังไม่เป็นเนี่ยดูน่าดูน่าจำเป็นสุดจริงแต่ตัวคนนี้เนี่ยแต่เนี่ยว่าดิกนิตี้ว่าเนาะลูกเจ้าก็ตีร้องเงินส่วนเนี่ยแต่เขาบ้ามันลูกเนี่ยมันลีกาบ่อยพอวิธีอะไรใส่ตัวเนี่ยตัวว่าตัวที่ใครจีบตีตาดำอยู่ว่าลูกเนี่ยนิ่งเล่นเนี่ยว่าแล้วทุกคู่ว่าตัวเนี่ยกูจะบุลูเร่มาลูว่าทุกคู่ว่าซีดีเซนย้ายเนี่ยย้ายกูเนาะไอ้มาเรย้ายมึงย้ายกูเซเว่นเดียวนี่มึงก้าวดูน่าว่าไล่ไปออโตโนมีว่าสมชาติไปกันว่าคือยังเสียงนะจะว่าเสียงนะจะเกิดอะไรนั่นทั้งหมดแล้วคือยังดูมาละเอลิโมโคเป็นเนี่ยดูน้ำดีวิโรตุกุเรงเอาน้ำเลยวิโรกูทำมึงแบบปังมึงวะแต่เอาเลยนิ่งเล่นเลยวะแต่ทุกคนเราดูน้ำเองก็คือ confidentiality วะดูน้ำเองดูยี่กี่สามยาวดูมาทั้งหมดอยู่วะแต่ในจังหวะแล้ว confidentiality อยู่ที่นั่นอยู่วะจังหวะดูจังหวะแต่ทุกคนเราจำไม่ดีมึงก้าวมือสิจ้ะคือจำไม่รู้ว่าเจอชิ้นชิ้นวะมาตัวพี่อุบุจิตาพี่อะไรวะนั่นนี่มันลาบยาวเลยอุบุจิมาไทยตรงไหนไทยเนี่ยลีนไหนไทยเนี่ยอะไรวะเอลามีลูกจารมีวะเอ้นั่นทุกวันเราจะมาชิมมาพาลูดีเลยสิวะจุนาก้ามีสิ่งกู้ละเรื่องมาสาวุรีสีแดงนี่กรีนนี่ต้องสาวนี่อินารียาสาววะรู้ว่าเจดีย์อ่ะเส้นนั้นสีเดียวก้อมมุนเดียวแล้วทำไปสีเดียวที่นี่มีลูกเพื่อนละวะมาเสียงมาสีเด็กเรียนสูงยิ่งอุตส่าห์ไปมาก้อมมาอยู่เดินมาลุยอะไรที่ต้องเดินมาลุยอะไรจำนวนวิชิมาจีเนี่ยนะครับผู้ตั้งกรีนเนี่ยนะครับที่มาบอกกำมันเงาลมยาวเจ้าไปเงาลมยาวที่เรื่องนะโอ้รู้มาจำนวนเงี้ยเลยอ่ะงานเด็กคนนี้ก็ไม่ได้เนี่ยกรีนเนี่ยยังซิงไอ้ดีกรีนไอ้ดีกรีนเลยแต่ว่าตอนนี้ก็เช่นนี้เลยจ้องเล่นลาวีก็ที่ต้องส่งที่สาวดีอ่ะทุกเดือนลาจิมชิวว่านัดตั้งกรีนเนี่ยป้าวเลยมาถ้าใครตั้งยาอีเนี่ยพาราเลยเอร่างยูดีกว่าเนาะเนรีมาดูตัวที่ไรจริงยูดีจริงไม่เป็นไรคุณรู้ว่าเ
ชื่อใจเนี่ยเลยป่ะโอเคเชื่อใจ
ကိုဝင်းမင်းစီစဉ်တက်ဆက်တဲ့ကျမ်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။တိုင်းရင်သတင်းလွှာအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးပါမယ်။အခုတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်အလဲကိုရောက်ပါပြီရှင်။ကိုတူကိုထဒီမိုကရေစီသဘာဝဆိုတဲ့ဆောင်ပုဒ်ကိုအကောင့်ထဲပေါ်တဲ့နေရာမှာစီဗင်တာယာခေါ်ဒေသန္တရဖွံ့ဖြိုးရေးအဖွဲ့ရဲ့ရေးပါပုံကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင်။
မဒမိုကရေစီအတွင်ကူးပြောင်းရေးမှာကဲ့ကဲအမျိုးမျိုးရှိနေပြီမဲ့ဒီတန်တရာဖွံ့ဖြိုးရေးသို့မဟုတ်စီဗင်တာယာရေးအဖွဲ့တည်းရဲ့အခန်းကဏ္ဍကတော့အလားအလာကောင်းတယ်လို့ အမေရိကန်အခြေစိုက် Asia Foundation ပညာရှင်တွေကမြင်ပါတယ်။စီပင်တရားအဖွဲ့တွေတိုးတက်ဖွံ့ဖြိုးလာလေလေကိုတူကိုတဒီမိုကရေစီသဘာဝရှင်သန်လေလေဖြစ်တယ်လို့ဆိုပါတယ်။ဒါလို့ဖြစ်လာအောင်လည်း Asia Foundation ကကူညီနေပါတယ်။ဒါပေမဲ့အနည်း90ကျော်ဗဟိုချုပ်ကိုင်မှုစနစ်ကျင့်သုံးတာကြောင့်ဒေသန္တရအဖွဲ့တွေကနေရာတိုင်းမှာစံတော်ဝါလုံနေရတဲ့အဆင့်ပဲရှိပါသေးတယ်။ဒါကြောင့်စီပင်ဆိုင်ရာရေးအဖွဲ့တွေလုပ်ငန်းတွင်ကျေစီဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ Asia Foundation နဲ့ Renaissance Institute တို့ပူးတွဲပြီးလွန်ခဲ့တဲ့နှစ်ဇန်နဝါရီလကရန်ကုန်မြို့မှာအလုပ်ရုံဆွေးနွေးပွဲကျင်းပပေးပါတယ်။တိုင်းပြည်နယ်နဲ့ဒေသကိုယ်စားလှယ်တွေအတွေ့အကြုံချင်းအမြင်ချင်းဖလှယ်နိုင်အောင်အင်္ဂလိပ် Australia နဲ့ Swiss အစိုးရတို့ရဲ့ငွေကြေးထောက်ပံ့မှုနဲ့ကျင်းပတာဖြစ်ပါတယ်။ဝင်ကြီးရှိဦးညွန်ကြဲမှု73ဦးနဲ့စီပင်အရာရှိ15ဦးတက်ရောက်တဲ့3ရက်ကြာအလုပ်ရုံဆွေးနွေးပွဲဖြစ်ပါတယ်။စီပင်တရားအဖွဲ့အလုံးပါဝင်တဲ့ပထမအကြိမ်ဆွေးနွေးပွဲပါပဲ
။ဘိုးချုပ်ကံမှုအားကောင်းတဲ့အုတ်ချုပ်ရေးစနစ်မှာစီပင်တရားအဖွဲ့တွေဟာလုပ်ပိုင်ခွင့်အတော်ရှိတာတွေ့ရပါတယ်။ပြည်နယ်နဲ့တိုင်းအစိုးရလက်အောက်ခံဖြစ်ပေမဲ့ဘယ်ဝင်ကြီးဌာနကမှအစီရင်ခံစရာမလိုတဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။ဘိုးချုပ်ကံမှုအ ਨੇ ဆုံးအဖွဲ့အစည်းတွေဖြစ်ပြီးအခြားဌာနတွေနဲ့အဆက်အသွယ်မရှိတာကြောင့်အခြားနေရာတွေမှာဖြစ်ပျက်နေတာကိုလည်းသိနိုင်တဲ့အခြေအနေမရှိပါဘူး။စီမင်းသားရအဖွဲ့တစ်ဖွဲ့ဟာအခြားအဖွဲ့တွေစီကသင်ခန်းစာရဖို့အလားအလာအလွန်နှဲပါတယ်။ဒါကြောင့်တိုင်းနယ်ပြည်နယ်ကစီမင်းသားရအဖွဲ့တွေအားလုံးတခန်းထဲမှာစုဝေးကြပြီးအလို့ယုံဆွေးနွေးပွဲကျင်းပနိုင်တာကိုအောင်မြင်မှုလို့မြင်ကြပါတယ်။ဝန်ဆောင်လုပ်ငန်းတိုးမြှင့်ရေးဝန်ဆောင်လုပ်ငန်းကောင်းမွန်ဖို့အတွက်အခွန်အောက်ယူရေးနဲ့ပြည်သူလူထုနဲ့ဆက်ဆံရေးကောင်းမွန်ရေးစတာတွေကိုအဓိကထားဆွေးနွေးကြပါတယ
်2008အခြေခံဥပဒေအရတိုင်းနယ်ပြည်နယ်လက်အောက်ခံစီပင်တရားရေးအဖွဲ့တွေဟာဒေသခံတွေရဲ့လိုအပ်ချက်နဲ့အညီအခွန်ခောက်ခံခွင့်ရှိပါတယ်မြို့နယ်စီပင်တရားရေးအဖွဲ့တွေဟာကိုယ်ရံပုံငွေကိုရှာပြီးသုံးစွဲရတဲ့ဒေသခံအဖွဲ့အစည်းဖြစ်ပါတယ်ပြည်နယ်တွင်းသွားရေးလာရေးတန်ရှင်းရေးမီလင်းရေးစီကားရေးအတွက်တာဝန်ယူဆောင်ရွက်ရပါတယ်မြို့နယ်တွင်းကဈေးဆိုင်စားတောက်ဆိုင်နဲ့အခြားစီးပွားရေးလုပ်ငန်းတွေဟာမြို့နယ်စီရင်တရားရေးအဖွဲ့ရဲ့ခွင့်ပြုချက်ရယူဖို့လိုအပ်ပါတယ်ဒီလုပ်ငန်းတွေကပေးဆောင်တဲ့အခွန်အခောက်ဟာမြို့နယ်စီရင်ရုံးနေရဲ့အသုံးစရိတ်ဖြစ်လာပါတယ်အရာဝတီရှမ်းနယ်ကရင်ပြည်နယ်မှာအခွန်စည်းကြရာမှာကွန်ပျူတာကိုသုံးနေပါပြီ
မြန်မာနိုင်ငံမှာပစ္စည်းကုန်ကောက်ခံတဲ့နှုန်းအ ਨੇ ဆုံးဖြစ်နေတာကိုလည်းဆွေးနွေးကြပါတယ်ပစ္စည်းကုန်ဆိုတာအင်ဂျန်မြေပိုင်ရှင်တိုင်းပိုင်ဆိုင်မှုတန်ဖိုးကိုလိုက်ပြီးပေးရတဲ့အခွန်ဖြစ်ပါတယ်ဥပမာစမ်းပြည်နယ်ရဲ့မြို့တော်တောင်ကြီးမှာအိမ်တော်စုတစုဟာတစ်နှစ်မှာ$1သာပစ္စည်းကုန်ပေးရပါတယ်လက်ဖက်ရည်လေးကွက်ပိုးနှစ်စဉ်ပစ္စည်းကုန်ဆောင်ရတဲ့သဘောဖြစ်ပါတယ်စီပင်တရားအဖွဲ့ဟာပစ္စည်းကုန်ကိုကောက်ခံသုံးခွင့်ရှိပေမဲ့ရတဲ့တဲ့လောက်မရတဲ့အခါမှာတို့ရကံရခက်ခဲလာပါတယ်ရန်ကုန်မှာတော့နှစ်စဉ်ကောက်တဲ့ပစ္စည်းကွန်ဟာလက်ဖက်ရည်နှစ်ခွက်စာလောက်ပဲရှိတယ်လို့ဆိုပါတယ်ကရင်ပြည်နယ်ဖအံမှာတော့နှစ်စဉ်ပစ္စည်းကွန်ဟာလက်ဖက်ရည်၈ခွက်စာရှိတာမို့ရန်ကုန်ရဲ့ပစ္စည်းကွန်ဟာသဘာဝမကျပဲဖြစ်နေပါတယ
်ဒေသခံကိုဒုက္ခပေးသလိုမဖြစ်အောင်မြို့နယ်စီပင်ရုံးတွေကအခွန်ကောက်ယူကြပါတယ်မြို့နယ်စီပွားရေးဖွံ့ဖြိုးမှုဟာမြို့နယ်စီပင်သားရရုံးအပေါ်မှာအများကြီးမူတည်ပါတယ်စီပွားရေးလုပ်ငန်းကိုဘယ်မူနဲ့အခွန်ကောက်ယူတယ်ရတဲ့ဝင်ကိုဘယ်လိုသုံးတယ်ဆိုတဲ့ကိစ္စမှာပွင့်လင်းမြင်သာမှုရှိဖို့လိုပါတယ်အမိုက်ကျုံးတဲ့အလုပ်နဲ့စွန့်ပစ်တဲ့အလုပ်ကိုလည်းစီပင်ရုံးကပဲလုပ်ရပါတယ်မြန်မာပြည်ကအမိုက်ပုံတွေဟာမိလောင်ပြီးအစိမ့်ငွေထွက်တဲ့အန္တရာယ်ရှိပါတယ်အမိုက်တွေစုပုံလာရင်အမိုက်ပုံကိုသုံးလင်းနေတဲ့ကြေးနေရာရွှေပြောင်းပေးဖို့လိုအပ်ပါတယ်ပြည်သူ့ကျန်းမာရေးမထိခိုက်အောင်အမိုက်ပုံပြဿနာကိုဘယ်လိုတိမ့်သိမ့်မယ်ဆိုတာကိုလည်းဆွေးနွေးကြပါလေဒီကိစ္စဟာငွေကြေးကုန်ကျများတဲ့လုပ်ငန်းဖြစ်လို့ပစ္စည်းကုန်တိုးပြီးကောက်ခံမှုဆွေးနွေးကြပါလေပြည်သူလူထုကတော့အခွန်ပိုပြီးပေးဆောင်ရတာကိုနှစ်သက်မှာမဟုတ်ပါဘူးဒါကြောင့်ပွင့်လင်းမြင်သာပြီးတာဝန်သိတဲ့အခွန်တော်စနစ်ကိုပြည်သူတွေနားလည်သဘောပေါက်ဖို့လိုအပ်ပါလေပြည်သူယုံကြည်တဲ့စီပင်သားရစနစ်ဖြစ်လာအောင်လည်းလုပ်ဖို့လိုပါလေစီပင်သားရရုံးတွေဟာပြည်သူနဲ့တိုက်ရိုက်ထိတွေ့နေတာမို့ပုံမှုပွင့်လင်းမြင်သာတာဝန်ခံမှုရှိကြောင်းထားဝင်ပြနိုင်မှုလိုအပ်ပါလိမ့်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုဦးအောင်ခင်နဲ့အတူကိုညံဝင်းအောင်တင်ဆက်ပေးခဲ့တာပါရှင်။ အခုတော့တိုင်းရင်းသားဒေသတွေဘက်ကအခြေအနေကိုသိနိုင်မဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီရှင်။ထိုင်းခြေဆိုင်တိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြထားပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။စီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ KNU ထိန်းချုပ်နယ်မြေဖားပုံခိုင်မှာ2019ခုနှစ်နှစ်စံပိုင်းမှာ KNLA တပ်မဟာငါနဲ့မြမတပ်မတော်တို့ကြားတိုက်ခတ်မှုပြန်လည်ဖြစ်ပွားလာနေပါတယ်။ရခိုင်ပြည်သူတွေရဲ့အခက်အခဲတွေကိုဖြေရှင်းဖို့ရခိုင်အမျိုးသားညီညွတ်ရေးကော်မတီတရက်ဖွဲ့စည်းသွားမယ်ဆိုတာနဲ့အေရီမြေဆောင်ရေးကတာရေးအားလက်ဆွေးစီမံကိန်းပြန်လည်စတင်နိုင်ဖို့အစီအစဉ်ကိုကချင်နိုင်ငံရေးပါတီတွေကလက်မခံတဲ့အခြေအနေတောင်းတွေကိုကြားကြရမှာပါရှင်။ကျမကနန်းဟွန်ပါစင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ KNU ကရင်အမျိုးသားစီယုံထိန်းချုပ်နယ်မြေဖပွန်ခရိုင်မှာ2019ခုနှစ်စာမိုင်းမှာပဲ KNU လက်အောက်ခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA တပ်မဟာ9နဲ့မြမတပ်မတော်တို့အကြားပစ်ခတ်မှုနှစ်ကြိမ်ပြန်လည်ဖြစ်ပွားလာနေပါတယ်လက်ရှိဖြစ်လာတဲ့နှစ်ဖက်တင်းမာမှုတွေဟာတပ်မတ်နယ်မြေကျော်ဝင်မှုအနေဖြစ်လာတဲ့တင်းမာမှုတွေဖြစ်ပြီးအခုလ9ရက်နေ့မှာတစ်ကြိမ်17ရက်နေ့မှာတစ်ကြိမ်ပစ်ခတ်မှုဖြစ်လာတယ်လို့ KNU တပ်မဟာ9ရုံးထိုင်ဗိုလ်မှူးစောကလေးတို့ကဆိုပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်မတ်လကစတင်ပြီး KNU ထိန်းချုပ်နယ်မြေဖားပုံခရိုင်မှာတပ်မတော်ဘက်ကလမ်းဝင်ရောက်ဖောက်လုပ်မှုကနေအစပြုပြီးနှစ်ဖက်မကြေလည်မှုတွေဖြစ်ပွားပြီးတဲ့နောက်မကြာခဏထိတွေ့ပစ်ခတ်မှုတွေရှိလာနေတာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်တွင်ရခိုင်ပြည်သူတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းကျော်လွှားဖို့အတွက်အလွာတီးတီးကပုတ်ကူတဲ့ရခိုင်မျိုးရင်းညီညွတ်ရေးကော်မတီတရမကြာမီဖွဲ့စည်းသွားမှာဖြစ်ပါတယ်။ဇန်နဝါရီလ12ရက်နေ့ကစစ်တွေမြို့မှာရှိတဲ့ရခိုင်မျိုးရင်းပါတီ AMB ဗဟိုရုံးမှာအရက်ဖက်ဖွဲ့စည်းတွေပါတီကိုယ်စားလှယ်နဲ့တန်ဃာတော်တွေနဲ့ပြုလုပ်တဲ့ဆွေးနွေးပွဲမှာအခုလိုရခိုင်မျိုးရင်းညီညွတ်ရေးကော်မတီတရဖွဲ့စည်းဖို့ဆုံးဖြတ်ခဲ့ကြတာပါ။ဒီဆွေးနွေးပွဲမှာနိုင်ငံတော်သမ္မတရုံးဦးစော်သေးကလည်းသတင်းစာရှင်းလင်းပွဲမှာရခိုင်ရေးနဲ့ပတ်သက်ပြီးပြောဆိုမှုတွေကိုသုံးထားခြင်းစစ်ဘေးဒုက္ခသည်တွေမူလနေရာမှာပြန်လည်ခြေချနေတဲ့ရေးနဲ့ရခိုင်ပြည်နယ်တွင်းငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့တွေကိုအတိအကျထားဆွေးနွေးခဲ့တယ်လို့သက်ရောက်ခဲ့သူတွေကပြောပါတယ်။ကော်မတီကိုရခိုင်မျိုးနယ်စုကပါတီတွေအရက်ဖွဲ့ဖွဲ့စည်းတွေရခိုင်နိုင်ငံရေးပါတီတွေတန်ဃာတော်တွေအပါအဝင်တက်ကြွလှုပ်ရှားသူတွေနဲ့ဖွဲ့စည်းသွားကြမှာဖြစ်ပြီးရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့မြို့နယ်ကူစားပြုကော်မတီတွေကိုလည်းဖွဲ့စည်းသွားမှာဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်အရှိတောင်ဖက်မှာရှိတဲ့လုံဝိုင်းရွာနဲ့နှမ်လောင်းရွာကြားမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကြောင့်ဒေသခံလူထုနေရာကနေစွန့်ခွာခဲ့ရပါတယ်။ဇန်နဝါရီလ16ရက်မနက်9နာရီအချိန်ခန့်ကစတင်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ SSPP ရဲ့ပြန်ကြားရေးတင်ဆက်မျက်နှာဖြစ်တဲ့ SSPP Info Facebook မှာတော့ RCSS နဲ့ပြစ်ခတ်မှုဖြစ်ပွားတာဖြစ်ကြောင်းရေးသားဖော်ပြထားပါတယ်။လက်ရှိမှာတော့တီဘောမြို့နယ်နမ်မခေါ်ဖုန်ကြီးကျောင်းနွန်ကန်ဖုန်ကြီးကျောင်းတွေမှာစစ်ဘေးရှောင်အဟောင်းနဲ့အသည့်စုစုပေါင်း900ကျော်ရှိနေပါတယ်
။မွန်ပြည်တပ်ပါတီဥဆောင်ပြီးတန်ဃာတော်တွေနဲ့ဒေသခံတို့ပူးပေါင်းပြီးမူရေးဆွေးဆွဲကုသရေးနဲ့ပြည်လဲသူဆောင်ရေးစခန်းတစ်ခုကိုရေးမြို့နယ်ဝယ်စင်ကျေးရွာလေးမှာဖွင့်လှစ်သွားမယ်လို့မွန်ပြည်တပ်ပါတီသဘောခရိုင်ဥက္ကဋ္ဌနိုင်ငံသုံးကပြောပါတယ်။မူရေးဆေးဝါး30တူတွေဆိုရင်လူမျိုးဘာသာမရွေးရာရောက်အနိုင်ရင်လက်ခံသွားမယ်လို့နိုင်ငံသုံးကပြောပါတယ်။မွန်ပြည်တပ်ပါတီဟာအစိုးရတရားမဟုတ်တဲ့အတွက်မူရင်းဆွေးဆွဲကုသရေးနဲ့ပြည်လဲထူထောင်ရေးစီမံကိန်းအကောင့်ထယ်ဖော်နိုင်ဖို့အတွက်ကိုမွန်တန်ကတော်တွေနဲ့ပြည်သူတွေကူညီထောက်ပံ့ပေးမှုနဲ့မြို့နယ်ဆင့်ကျေးရွာဆင့်တို့ကိုအဖွဲ့ဖွဲ့စည်းထားပြီးဖြစ်တယ်လို့သူကဆိုပါတယ်။မူရင်းဆွေးဖြတ်သူတွေအနေနဲ့မူရင်းဆွေးဝါးပြတ်သွားပြီးဆိုရင်သူတို့ဘဝပြန်လဲထူထောင်ရေးအတွက်အသက်မွေးဝန်းကြောင့်အသက်ပညာတစ်ခုခုကိုတင်ပေးဖို့အစီအစဉ်ပေးမှာဖြစ်ပြီးဒီစီမံကိန်းအတွက်လိုအပ်တဲ့ငွေကြေးနဲ့ရည်ရှိရက်တည်နိုင်ရေးအတွက်ကိုရည်မြုပ်နယ်မှာရှိတဲ့မုံဖုံးတော်ကြီးကျောင်းတွင်နဲ့ချိတ်ဆက်ထားတယ်လို့တံပူစီရမြို့ဟန္တာသောကျောင်းဆရာတော်ဗတ္တန္တတီလဝန္တကမိတ်ကြားပါရယ်
။ရင်မတော်တဆမှုပုံမှုများပြားလာနေတဲ့မုံပြည်နယ်မှာစီးမဲ့ကမ်းမဲ့မော်တော်ယာဉ်တွေကိုလင်းယုံစီမံချက်ဆိုပြီးဇန်နဝါရီလ15ရက်နေ့ကနေစတင်ဖမ်းဆီးအရေးယူမှုတွေပြုလုပ်နေပါတယ်။စတင်ဖမ်းဆီးတဲ့ရက်မှာဆိုရင်တပြည်နယ်လုံးမှာမော်တော်ယာဉ်အစီး400ကျော်ဖမ်းဆီးရမိထားတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ကပြောပါရယ်။ဖမ်းဆီးအရေးယူမှုမပြုတ်ခင်မှာမော်တော်ယာဉ်မောင်းနှင်စီးနှင်းသူတွေကိုလိုက်နာဖို့အတွက်ဆိုပြီးလိုင်စင်မဲ့ယာဉ်တွေမောင်းနှင်စီးနှင်းခြင်းမပြုတ်ဖို့မော်တော်ယာဉ်တွေတတ်မှတ်မိုင်နှုံးထပ်ပုံမ
မောင်းရန်စတဲ့အချက်ဆက်ချက်စီကံချက်တွေကိုလည်းမွန်ပြည်နယ်အစိုးရကထုတ်ပြန်ထားပါတယ်။စီကံမဲ့မော်တော်ယာဉ်တွေကို2015မော်တော်ယာဉ်ဥပဒေနဲ့အညီတရားစွဲဆိုအရေးယူသွားမှာဖြစ်ပါတယ
်။အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။အေယောက်တီမြစ်ဆုံရေကာတာရေအားလျှပ်စီမံကိန်းပြန်လည်စတင်နိုင်ဖို့တရုတ်တမန်မစ္စတာဟွန်နျန်ကနေကချင်ပြည်နယ်ခီးစဉ်တွင်ကချင်နိုင်ငံရေးပါတီဘာသာရေးအသင်းဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံမှုမှာဖိအားပေးပြောဆိုခဲ့တာပါ။ကချင်နိုင်ငံရေးပါတီအနေနဲ့ကတော့ရေကာတာတိဆောက်ရေးကိုလက်မခံဘူးလို့လည်းထုတ်ပြန်ထားပါတယ်။အမည်ရဲ့စုစည်းချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်။
ကချင်နိုင်ငံရေးပါတီသုံးပါတီအနေနဲ့ပြည်စုံရေကာတာတိဆောက်ရေးကိုလက်မခံဘူးလို့ကချင်ဒီမိုကရက်တစ်ပါတီ KDP ဥက္ကဋ္ဌဥက္ကွန်ကောင်အောင်ခန်းကပြောပါတယ်
။အကြီးကကတော့ကျွန်တော်ကဒီဟာလူထုသဘောထားအတိုင်းပဲဖြစ်ပါလိမ့်မယ်။ကချင်ဒီမိုကရက်တစ်ပါတီပဲရှိရပေါင်းစည်းရေးပါတီကကျွန်တော်ရဲ့သဘောထားကတော့ဒီမြစ်ဆုံရေကာတာနဲ့ပတ်သက်လာရင်တော့မူကတော့ကျွန်တော်မပြောင်းပါဘူး။ရေတန်းမြစ်ဆုံရေကာတာနဲ့ပတ်သက်လာရင်တော့ကျွန်တော်ဒီဟာကိုဆက်လက်ဒီဆောက်ခွင့်တော့ကျွန်တော်ပေးလို့မရှိပါဘူး။ဒီလူထုရဲ့သဘောထားအတိုင်းပဲဖြစ်ပါလိမ့်မယ်
။ကချင်ပူပေါင်းရေးပါတီ၃ခုဖြစ်တဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီ KSDP ကချင်ဒီမိုကရက်တစ်ပါတီ KDP နဲ့စီလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးရေးပါတီကချင်ပြည်နယ် UDPKS တို့ကမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးဇန်နဝါရီလ14ရက်နေ့သဘောထားထုတ်ပြန်ခဲ့ကြပါတယ်။တရုတ်တမ်မမစ္စတာဟုန်လျန်နဲ့ကချင်နိုင်ငံရေးပါဘာသာရေးအသင်းဖွဲ့တွေနဲ့ဒီဇင်ဘာ29ရက်နေ့တွေ့ဆုံပြီးမြစ်ဆုံစီမံကိန်းပြန်လည်စတင်နိုင်ရေးမှာကချင်အဖွဲ့အစည်းတွေကကန့်ကွက်တာမရှိဘူးလို့ထုတ်ပြန်ပြီးအခုလိုသဘောထားတံပြန်ထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ဒီခီးစင်နဲ့ပတ်သက်ပြီးသရုပ်တန်ယွန်းကဇန်နဝါရီလ23ရက်နေ့ကသတင်းထုတ်ပြန်ရမှာတော့ကချင်နိုင်ငံရေးပါတီတွေရဲ့ပြောကြားချက်တွေကိုဖော်ပြရမှာအမှန်တကယ်ဆွေးနွေးခဲ့တာနဲ့ကောလွန်မှုရှိနေတယ်လို့ဥကွန်ကောင်အောင်ခန်းကပြောပါတယ
်။အချက်၃ချက်ပြောပြပါတယ်။ပထမအချက်ကတော့မြစ်ဆုံရေကဒါတိဆောက်လို့မတိဆောက်ဘူးဆိုရင်ဒီ investment တွေအတိမဝင်လာတော့ဘူးဆိုတဲ့ဟာပြောတယ်။ဒုတိယအချက်ကတော့ဒီဒုတိယအချက်ကတော့ investment လုပ်တဲ့လူတွေကသိဆိုးနေတာပေါ့နော်အဲတတိယအချက်ကတော့ဒီမကြီးခေါင်းပေါက်ပေါ်တွေဖြစ်တဲ့ပမာနဲ့တရုတ်တွေကဒါကြောင့်ခုနှစ်နှစ်တိတိတီးချင်းခံမှုမှနေတယ်ဆိုတဲ့ဟာကိုလည်းပြောပြပါတယ
်ကချင်ပြည်နယ်အတွင်းလှုပ်ဆောင်မဲ့စစ်မှုစီမံကိန်းတွေနဲ့ပတ်သက်ပြီးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရရှိမှသာဆောင်ရွက်ရမယ်ဖြစ်ကြောင်းကချင်ပူပေါင်းပါတီ၃ခုကပြောပါတယ်ကချင်ငြိမ်းချမ်းရေးကျိုးတော်ဆောင်ဖွဲ့ BCG ကဥဆန်အောင်ကလည်း
ဒီကတော့ခုခုဆင်တို့အမျက်ထုတ်ဖို့ပဲစောင့်ကြည့်နေတာပါပဲခင်ဗျအမှန်ကငြိမ်းချမ်းရေးရတယ်ဖြစ်စေမရတယ်ဖြစ်စေဒီမြေဆုံစီမံကိန်းကရပ်ဆိုင်းရမှာဖြစ်တယ်တက်ဆိုင်ရာအာဏာပိုင်တွေကတော့သူကငြိမ်းချမ်းရေးမရသေးလို့ဆိုတဲ့အကြောင်းပြချက်တွေရှိလို့ကိုကငြိမ်းချမ်းရေးအလားလာကောင်းပြီပဲဒါကိုပြန်စမယ်ဆိုတဲ့အနေအထားမျိုးနဲ့အဲ့ဒီကအချိန်ကိုင်းအနေနဲ့ဟိုအမျက်ထုတ်တဲ့အနေနဲ့အဲ့လိုပြန်ဖြစ်အားပေးလာတယ်လို့ကျွန်တော်မြင်ပါတယ်
မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးပြည်သူတွေရဲ့ကန့်ကွက်မှုကြောင့်ဓမ္မရဦးသိန်းစိန်လက်ထက်ကစလို့ဒီကနေ့ချိန်ထိရပ်ဆိုင်းခဲ့ရမှာLED အစိုးရလက်ထက်မှာတပံစီမံကိန်းနဲ့ပတ်သက်ပြီးလှုပ်ဆောင်ဖို့သတင်းတွေထွက်ပေါ်လာခဲ့တာပါမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရအနေနဲ့သဘောထားချပြတာမျိုးတော့မတွေ့ရသေးပါဘူ
းဆက်ပြီးတော့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL တို့စီရင်တင်မာမှုတွေကြောင့်နေရက်ကနေစွန့်ခွာထွက်ပြေးနေရတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်နောက်မုံအုပ်စုမိုက်ပုတ်ရွာပန်းပိရွာနဲ့နောင်ချိုရွာကဒေသခံတွေဟာနေရက်ကိုပြန်ကြဖို့ရလခတိုင်းကနေဆင်းဆိုညွန်ကြတာကြောင့်နေရက်ကိုတချို့တဝက်ပြန်သွားကြပြီဖြစ်ပါတယ်။အသေးစိတ်သိရအောင်လို့နမ်ဟ ோம் ကနေစူးစီးတင်ဆက်ပေးမှာဖြစ်ပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်အရှိတောင်ဖက်မှာရှိတဲ့မိုက်ပုတ်ရွာ၊ပန်ပိရွာ၊နောင်ချိုရွာကဒေသခံလူထု900ခန့်ဟာမိုင်းပန်မြို့ရင်းကို၎င်း၊တန်လွင်အရှိချမ်းကို၎င်း၊လင်းကြီးမြို့ရဲကို၎င်းထွက်ပြေးတိမ်းရှောင်ခဲ့ကြပါတယ်။ရက်တရပတ်လောက်အကြာနေရက်စွန့်ခွာခဲ့ကြတဲ့စစ်ဘေးရှောင်တွေကိုနေရက်ပြန်ကျဖို့ရလခတိုင်းမူးကစစ်ဆုံညွန်ကြတာကြောင့်လင်းကြီးမြို့ကိုရောက်ရှိနေတဲ့စစ်ရှောင်80ကျော်ဟာဇန်နဝါရီလ23ရက်နေ့ကနေရက်ကိုပြန်သွားကြပြီလို့စစ်ရှောင်ကညရဲ့မှာပါဝင်တဲ့မိုင်းပန်ဒေတာခန်ဆိုင်လုံကရှမ်းပါတာနဲ့အခုလိုပြောပါတယ
်။အာမင်းကလည်းမင်းတင်တော့ခေရှိရှာဖြေတတ်ပြီမှာတော
့လင်းခေးရောက်နေတဲ့ရှစ်ရှောင်း85ရောက်ကိုရလခတိုင်းကစစ်ကား9စီးနဲ့ဇန်နဝါရီ14ရက်နေ့တုန်းကတွားတယ်လာပါတယ်။ ตั้งเงินเสียช้างไปยาวหนีได้ยอดได้ช่วยกูรอที่จะยืนยันถึงการวัดตัดด้วยตั้งเงินมีตาสังเดาที่ลาปูไม่รู้จ่ายอะไรอ่ะคุณรอไม่ปุ๊บไปมาสี่ยี่ติมามุมสีจอบาบุพี่เอ็นรู้ตัดด้วยกันเลยที่จะยืนยันถึงเปลี่ยนสูตรตัวไม่รู้จ่ายอะไรเอเป็นมาคุณรอเสียสุยาตาสีเดียวอาบินเป็ดโตไปเป็นมาโรอาซีเอสเอสตัดด้วยสีบาร์เลย
เด็กขันลูกทุกคนเสกค่ะสนวัยลาปรมาตากาลิงเคมิโกยาวชิเคจาราวาไต้ปัวเรียมาเจเปเนบาจังทรัพย์ลาจาตะเลสุรากุโรลิงเคยอกนองเคียวยากาเสียรถบ้ากาอคุลูเปียวบาเรซิปิโลชินาลาลงโชยาดิซิปิดาเนเนจาบิตรงเลขาพิบิอาเซเอเลกาวอาเซเอเลอัสซันนิบาลิตองอันนี้ละกาวละกาวเนี่ยซาโรงะโอมาลาเคมาโอมาลาเดเดอาคามาโลสิกาวบาเรตัวอาลามันปามาไม่ตรงเลขาพิจาเทมาตรุตัวลานี่เดอาคามา
ซีดีซีดันเบงมาซาเรลูเดสซาเรซิดมีเดฮันเดโอ้ยอกบาดวาเรมาเดวิพีโรโอ้ยพอดีเด็ดเจนนะที่เราเปียสูชันเนปัตเตลูอาซีเอสเอสเปียคุยงานบอมูจิไซอูกาชั่นบาดานเนอคูโรเปียวาเรเดี๋ยวว่าเขาว่าคุณมันทุกย้อนเนี่ยว่าเฮ้ยเขาเก็บเสื้อกันเขาเป็นเจนนะอาซีเอสเอสกันเนี่ยตาตาที่เก่าตามมีสีเขียวอันนี้ลูกจามีเปียสูจีดาระพี่เดเป็นลูกกันเนี่ยไต้ฝุ่นพี่ลายสุราโร
ปูตาพ่อเวรลิงอายาอายาตาวนเนี่ยอยู่อะไรเวรลาบีตัวละเท่าไหร่เจ้าหนูรู้ลู่รีตัวเสียจีดอกพี่ขามูซาเต็งพี่ป้อเสร็จแล้ววะไอ้ดีน่าไปเจ้าหนูรู้ลู่รีสกุลไรเด้ไม่มาเมื่อเนี่ยปังปีอยู่อะเพม่าปีแค่เดือนท้องเสียเนี่ยน้องบังกระเดกาซาบีอาทิตย์ยาตุตะกวาดและมาเยี่ยทัวร์เดอาซีเอสเอสเนี่ยพีเอ็นเอลโอรู้อาจารย์พี่ขัดใจไข่หมูซีเอเต็มมามูรีพี่ป้อลาเขวาร์เด้
คุณเสบีตรีจินชกุนัสเซนใจมาว่าชิมก็ยังมีด้านสิ่งที่ชงเนี่ยมีภาพบุญขยายมาในท้าวสกุลในสามไปมาKNLEตั้มหางานเนี่ยมาตั้มรอรู้จ้าพิคามุนนจิงเปลี่ยนเลยพิบวาลานิวาเร่รักการดีดูเรียนสายเนี่ยเด็กแค่เรียกว่าเพื่อชินจอลวัปปุ่ยรักการมีด้านยืนยันก่อมาดีเดียมาจามีค่อยสีตัวผู้สีเส้นนิวาเร่
ตอนนี้สิ่งที่คุณน่าสนใจจะรักก็รู้ยังไงวันนี้ตาเรียกันในประเทศเซตัวเมื่อใจยังกระเทือนรัวไปที่ป่าเลยนักกระเทือนแบบสิ่งที่มาเป็นส่วนตัวอย่างอวชิจะมากระอันนี้ตอนนี้เรียนว่าสิ่งที่ป่าเรียนฟิโอเอก็ทบทวนปีนี้เรียนเรื่องนี้เป็นอันเป็นสิ่งที่สิ่งที่กูบาร์มิสดอทฟิโอเอนิวส์ดอทคอมมาแต่เนี่ยย้อนสารานี่ว่าพบเจอไปว่าเลยในสิ่งทบทวนปีนี้เรียนยุติสิ่งที่กูเลยฟิโอเออินเทอร์เน็ตสามยันนา VOA Burmese News Facebook page ne YouTube website တွေ ပေါ် မှာ အချိန်မရွေး ကြည့်ရှု နိုင် ကြပါတယ် VOA အစီအစဉ်တွေ ကို စာသား နဲ့ ရယူ ခြင်း ਨੇ ဆိုရင် တော့ burmese@voanews.com ကို email ပို့ ပြီးတော့ တောင်းယူ နိုင် ကြပါတယ်ရှင် VOA မြန်မာ ဘိုင်း ကနေ ပြီးတော့ နောက် ဆုံး ရ ထားတဲ့ ထိပ်တန်း သတင်း တွေ ကို ကို အောင် လွင် ဦး က တက်လှည့် ကြေညာ ပေး ပါအောင် ရှင်
ซีเอ็นเองมีใบแมนเบชมีโอกาสสัตว์สัตว์เสียชีวิตมาที่แคมป์บงควายที่มาตู้ยี่แต่แคมป์มีโอกาสอเมริกันเองน่าลีวที่ส่งตัวไปเลยแต่แคมป์มีโอกาสอเมริกันทัพพอร์ตซีเอ็นเองเนี่ยเพียงเลี้ยวตีเนี่ยค่ะจะว่าไม่ลาลาลีพอมาเลยไม่ก่อนที่ทัพพอร์ตลานีรับว่าเอสเอสเอสที่จะพูดกันว่ามันนี่ก็แต่แคมป์มีโอกาสตู้เล็กเช็ดพี่เด็กเจ้าเช็ดเช่นสุดที่จริงอย่างนี้ลูกแต่แค่ตัวซีเอ็นเองน่าพอเห็นตู้พี่พี่กินเลยเนี่ยอเมริก မှန်ပြန်ဖြစ်မလာဘူးဆိုရင်တော့တမနာတော်နဲ့ထရန်နေတဲ့စီစဉ်ထားတဲ့နိုင်ငံတော်ခြေပြမင်ကွန်ပြောကြားမယ့်ရက်ကိုရွှေ့ဆိုင်တာဒါမှမဟုတ်စာနဲ့ပဲထုတ်ပြန်တာတမနာအင်ဗျူရိုကနေပြောကြားတာမျိုးလုပ်တဲ့အကြောင်းအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကမနေ့တုန်းကပဲပြောလိုက်ပါတယ်နေ့စဉ်နိုင်ငံတော်ခြေပြမင်ကွန်ကိုဇန်နဝါရီလ29ရက်နေ့မှာပြောကြားဖို့စီစဉ်ထားပေမဲ့လွန်ကျော်ရေးအခြေအနေအရစိုးရိမ်စရာတွေရှိနေတယ်ဆိုပြီးအောက်လွတ်တော်ဥက္ကဋ္ဌကပြောဆိုထားတာပါပြည်ထောင်စုဝန်ကြီးချုပ်ထရီဆာမေယာမနေ့ကလွှတ်တော်မှာသူ့ပေါ်ယုံကြည်မှုရှိအစိုးတင်းသွင်းတာခံခဲ့ရပေမဲ့မဲခွဲဆုံးဖြတ်ရမှာတော့အနိုင်ရသွားပါတယ်ပြည်ထောင် EU ကနေနှုတ်ထွက်ရေးသဘောတူညီချက်ကိုလွှတ်တော်ကတခဲနဲ့ကန့်ကွက်မဲ့ပေးလိုက်ပြီးနောက်တစ်နေ့မှာပဲအထက်ခံပါတီကဝန်ကြီးချုပ်ပေါ်ယုံကြည်မှုရှိအစိုးတင်းသွင်းထားတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်းတို့ဒုတိယကြိမ်ထိပ်သီးဆွေးနွေးပွဲအတွက်စီစဉ်ဖို့ဝါရှင်တန်ကိုသွားမဲ့မြောက်ကိုရီးယားထိပ်တန်းအရာရှိတယောက်ဟာတရုတ်နိုင်ငံပေကျင်းမြို့တော်ကိုဒီနေ့ရောက်လာတဲ့အကြောင်းတောင်ကိုရီးယားနိုင်ငံကရုံးဝသတင်းကဖော်ပြပါတယ်မြောက်ကိုရီးယားအစိုးရအရာရှိကင်ဂျွန်းချိုဟာတရုတ်နိုင်ငံက Air China လေးရောင်းလိုက်တဲ့ဒီနေ့နောက်မှဝါရှင်တန်ကိုရောက်လာလိမ့်မယ်လို့မျှော်လင့်ထားပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့နောက်ပိုင်းအင်ပီရိုမှာသမ္မတထရန့်ကိုနှုတ်ဆက်ဖို့လည်းစီစဉ်ထားကြပါတယ်
Now, so you are the danger go, go on with Ujina, big air, washing. Digging out a season tolo in Muga goes on with line Pibiro, engineer got off voiders on Yak Pibari. Feel in your mind, I told you, Benny, that season we dread. We were a jump beijing, so you Burmese@voanews.com or email Bobby Nandalo. Feel in your mind, your Facebook, Samuel Namale, much as he da be Nandavarishi. Feel it will not send a dread to Jesu de Mare, Dodashi Alo, go Jamma Sichandavazi, Jamma Sumia Momashi.
This program has come to you from the Voice of America, Washington.